Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ကိုရရန်နိုင်တဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးကူးစက်တဲ့အတွက်ယောဂါကူးစက်ပြန့်ပွားမှုအနေနဲ့ကိုအထူးဆိုးရွားတဲ့အဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်။၁၉နှစ်နေပါကြာဖြစ်ခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအမေရိကန်နဲ့အာဖဂန်နစ္စတန်ကတာလီဘန်ကိုယ်စားလှယ်တို့ကြားပြည်ညာရေးတဘောသူစားချုပ်ကိုကာတာနိုင်ငံမှာဒီကနေ့လက်မှတ်ရေးထိုးလိုက်ပါပြီ။တခါနိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်တောင်ကယ်ရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲတွေကိုတော့ဒီကနေ့ကျင်းပနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံးမော
။ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့ဒီကနေ့စနေနေ့မနေ့အစောပိုင်းမှာပဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားမှာရှိတဲ့ကျေးရွာတရွာပေါ်ကိုလက်နက်ကြီးကြီးကျလို့အ ਨੇ စုံလူ၄ဦးသေဆုံးပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့ပါတယ်နေအိမ်တွေလည်းမိလောင်ပျက်စီးသွားတယ်လို့သိရပါတယ
်ဒီမင်းပြားနဲ့ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူးတလုံးမူချင်းရွာကိုမြန်မာစစ်တပ်ကဒီရန်သား
ရခိုင်တိုင်းရင်းသားလက်နက်ကင်တက်ပြောခွင့်ရခိုင်ဒုက္ခပြောသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းစနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာဖြစ်ပျက်တွေကိုတင်ဆက်ပေးနေတဲ့ဒုအသက်အစီအစဉ်နဲ့အတူစနေညဒဲလေးလိုက်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပြည်ထောင်စုလွတ်တော်တွင်မှာလွတ်တော်ကိုယ်စားလှယ်တွေအကျိတ်နဲ့ဆွေးနွေးနေကြတဲ့အကြောင်းကိုအမြင်သုံးသပ်ချက်တွေဆွေးနွေးကြဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးတော့ကူးစက်လာတဲ့အတွက်ယောဂါကူးစက်ပြန့်ပွားမှုအနေနဲ့ကိုအထူးဆိုးရွားတဲ့အမြင့်ဆုံးအဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်။မက္ကဆီကိုနိုင်ဂျီးရီးယားနယူးဇီလန်လစ်သွေးနီးယားဘီလာရုစ်အဇာဘိုင်ဂျန်နဲ့အိုက်စ်လန်တို့မှာကိုရိုနာလုံနာသစ်တွေ့ရှိကြောင်းတောက်ကြနေမှာသတင်းထုတ်ပြန်ခဲ့တဲ့အတွက်အခုဆိုရင်ယောဂါကူးစက်ပြန့်နှံ့နေတဲ့နိုင်ငံပေါင်း60နီးပါးရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ယူဆတဲ့၄ဦးမြောက်လုံနာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီလုံနာဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါစတင်ပြန့်နှံ့ရာတရုတ်နိုင်ငံကိုလည်းခီးထွက်ခဲ့သူမဟုတ်သလိုယောဂါကူးစက်ခံရသူတွေနဲ့အနီးကပ်ထိတွေ့ဆက်ဆံခဲ့သူမျိုးလည်းမဟုတ်ပါဘူး။အခုနောက်ဆုံးတွေ့တဲ့လုံနာကတော့ Washington ပြည်နယ်ကဖြစ်ပြီးတော့သွေးဆစ်အဖြစ်ကိုစောင့်နေတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ Oregon ပြည်နယ်မှာလည်းတနင်္လာလုံနာတဦးတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Coronavirus ဆေးစစ်ချက်အဖြစ်ကိုအမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအတိမပြုတ်သေးတဲ့ကာလမှာတော့တန်တရာလုံနာအဖြစ်သတ်မှတ်ထားတာပါ။ Coronavirus တစ်ကမ္ဘာလုံးကိုအခုလိုကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာ stock share စီးကွက်တွေလည်းတချိန်ထိုးကျဆင်းနေပြီးတော့2008ခုနှစ်ကမ္ဘာကျန်းမာရေးငွေကြေးဆိုင်ရာကမ္ဘာငွေကြေးဆိုင်ရာအကြတဲ့နောက်ပိုင်းအနေအဆုံအဆင့်ကိုကျသွားတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိလာနေတဲ့အတွက်ခိုင်မာနေတဲ့အမေရိကန်စီးပွားရေးပေါ်ချိန်ညှောက်မှုတွေဖြစ်လာနေပြီးတော့ဒီဗိုင်းရပ်စ်ပိုးကူးစက်မှုကသမ္မတထရမ့်အစိုးရအတွက်လည်းနိုင်ငံရေးအရအကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။ COVID-19 လို့ခေါ်တဲ့ Novel Coronavirus ကူးစက်မှုရဲ့ဖြစ်လာနိုင်တဲ့ဒီဆိုရင်ကြအခြေအနေကိုတော့သမ္မတထရမ့်ကတုတ်ကွေးဖျားယောဂါတစ်မျိုးလောက်သာဖြစ်ပြီးတော့တိတ်ပြီးတော့အရင်ပါတဲ့ပုံမျိုးပြောကြားလိုက်ပြီးအမေရိကန်မီဒီယာတွေနဲ့ဒီမိုကရက်တွေဟာ Coronavirus နဲ့ပတ်သက်ပြီးတော့နိုင်ငံရေးအရအမျက်ထုတ်နေတာဖြစ်တယ်ဆိုပြီးတော့တောင်ကယ်ရိုလိုင်းနာပြည်နယ်မှာပြုလုပ်တဲ့လူမှုတွေ့ဆုံမှုအတွင်းမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ယင်းနီးမြုံနယ်သူတွေကတော့ဒါကိုလှည့်ကွက်တစ်ခုအနေနဲ့မသတ်မှတ်ထားပဲ2008ခုနှစ်ဗန္ဓာရေးအကျက်တဲကြီးဖြစ်ခြင်းကစပြီးတော့အမေရိကန်ရဲ့အစုရှယ်ယာဈေးကွက်ဟာလည်းမနေ့တောက်ကြနေ့ကတော့အဆိုးဆုံးအခြေအနေထိကိုကျဆင်းခဲ့ပါတယ်။အခုလိုကျဆင်းခဲ့ရတဲ့အဓိကအကြောင်းတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကတကမ္ဘာလုံးမှာဖြစ်နေတာကြောင့်ဒီရဲ့ကြက်ရိုက်ခတ်မှုတွေကအမေရိကန်ကိုပါထိခိုက်လာမှာကိုစိုးရိမ်နေတာကြောင့်ဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အပြေအဝပြင်ဆင်ထားပြီးတော့မီဒီယာတွေဟာလူတွေကိုစိတ်ချောက်ချောက်အောင်လုပ်နေပြီးတော့ CNN သတင်းဌာနဟာလည်းလူတွေကိုကြောက်အောင်လုပ်နေတယ်ဆိုပြီးတော့သမ္မတထရမ့်ကဝေဖန်လိုက်ပါတယ်ခင်ဗျာ
။ Coronavirus ကူးစက်ပြန့်နှံ့နေတဲ့အတွက် American Las Vegas မှာရှိလာတဲ့ကျင်းပမဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေကိုရှေ့ဆိုင်လိုက်ပြီလို့ American အစိုးရအဆိုရအရာရှိတဦးနဲ့ဖိလစ်ပိုင်သံအမတ်တို့ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပ ါခဲ့တဲ့ထိပ်တည်အစည်းအဝေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်မသွားဘဲနဲ့အစီအစဉ်ကိုယ်စားလှယ်တယောက်ကိုရာဆီလုပ်ခဲ့ပြီးတဲ့နောက်အာဆီယံကောင်ဆောင်တွေကိုအမေရိကန်မှအစည်းအဝေးကျင်းပဖို့ဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကြိုးပမ်းနေချိန်မှာအာဆီယံမိတ်ဖက်တွေနဲ့တိုင်ပင်ဆွေးနွေးပြီးမှအခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့လည်းအမေရိကန်အစိုးရအစ်စ်မြင့်တာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပေါ်မှုအခြေအနေအရကြောင့်အာဆီယံညီလာခံကိုရွှေ့ဆိုင်းကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံကတအမတ်တွေကိုတမရအီမီရိုကတောက်ကြနေမှာအကြောင်းကြားခဲ့တယ်လို့လည်းအမေရိကန်ဆိုင်ရာဖိလစ်ပိုင်တမဟူဇေးမန်နွယ်ရမရက်စ်ကပြောပါရယ်မြန်မာနိုင်ငံအပါအဝင်အာဆီယံ၁၀နိုင်ငံကခေါင်းဆောင်တွေနဲ့လတ်စ်ဗီဂတ်စ်မြို့မှာမတ်လ၁၄ရက်နေ့ကျရင်တွေ့ဆုံဖို့မူလကစီစဉ်ထားတာလည်းဖြစ်ပါတယ
်ကိုရိုနာရောဂါကူးစက်ပြန့်ပွားနေတာကတဖြည်းဖြည်းကြီးထွားလာနေတဲ့အနေနဲ့တစ်ခုဖြစ်ပေမဲ့လည်းအမေရိကန်နိုင်ငံရဲ့စီးပွားရေးကကောင်းမွန်တဲ့အနေထားမှာရှိနေသေးဖြစ်ကြောင်းအမေရိကန်ဘူဘန်ဥက္ကဋ္ဌဂျရုံးပါဝါကပြောလိုက်ပါတယ်။တောက်ကြနေကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်စီးပွားရေးရဲ့အခြေခံရင်းမြစ်တွေအလုံးခိုင်မာတောင်းတနေသေးဖြစ်တယ်လို့ပြောလိုက်သလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘူဘန်အနေနဲ့အနီးကပ်စောင့်ကြည့်လေ့လာနေပြီးတော့အမေရိကန်တို့ရဲ့စီးပွားရေးကိုထောက်ကူပြုဖို့နီလန်အလုံးကိုတင့်တော်သလိုအသုံးပြုသွားမှာဖြစ်ကြောင်းဘူဘန်ဥက္ကဋ္ဌပါဝါကပြောပါတယ်။ဥက္ကဋ္ဌပါဝါရဲ့ပြောကြားချက်ဟာဘူဘန်အနေနဲ့အတိုးနှုန်းလျှော့ချဖို့အကန့်မှချက်ပြလိုက်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။မတ်လလယ်မှာကျင်းပမဲ့အစည်းအဝေးမှာအတိုးအနှုန်းလျှော့ချနိုင်တယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့ဘူဘန်ကအခုလိုကြေညာချက်ထုတ်ပြန်ချိန်မှာပဲကမ္ဘာတဝက်စတောက်ရှယ်ယာဈေးနှုန်းတွေကတော့တောက်ချနေမှာဆက်ပြီးတော့တစ်ချိန်တိုးကျဆင်းခဲ့ပါတယ်။ COVID-19 ကူးစက်ရောဂါဟာကမ္ဘာကုန်စည်ထောက်ပို့ရေးကွန်ရက်ကိုဖျို့ဖျဲဖြစ်စေတာကြောင့်စီးပွားရေးထိုးတက်မှုနှေးကွေးသွားမှာကိုစိုးရိမ်နေတဲ့ယင်းဤမြုံနံသူတွေကစတောက်ရှယ်ယာတွေကတိုက်ကြရရောင်းချနေကြလို့အခုလိုစတောက်ရှယ်ယာဈေးနှုန်းတွေကျဆင်းနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာဘာရဲ့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်တောင်ကယ်ရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။သမ္မတကိုယ်စားလှယ်လောင်းတို့ရဲ့အရေးအကြီးဆုံးနေ့ဖြစ်တဲ့ Super Tuesday လို့ခေါ်တဲ့သမ္မတလောင်းရွေးချယ်ပွဲကတော့ March 10ရက်နေ့မှာပြည်နယ်ဆက်လက်ခုတပြိုင်တည်းကျင်းပမှာပါ။ကိုယ်စားလှယ်လောင်းတွေကြားရှိကပြည်နယ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုရှင်ပြိုင်နေဖို့ကိုယ်စားလှယ်လောင်းတွေနောက်ထပ်အခွင့်အရေးရကြအောင်ပါပါ။အထက်လွှတ်တော်အမတ် Bernie Sanders အနေနဲ့လာမယ့်ရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump ကိုအနိုင်ရမလားဆိုတာတောင်ကယ်ရိုလိုင်းနာပြည်နယ်ကမဲဆန္ဒရှင်တွေစောင့်ကြည့်အကဲခံနေပါတယ်။ကနအူမဲဆွယ်ပွဲကာလတွေမှာလူကြိုက်အများဆုံးဖြစ်ခဲ့တဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့ပါတီရင်းပနာမရွေးကောက်ပွဲ primary 3ခုနဲ့ caucus တွေမှာအရေးမလာခဲ့တဲ့အတွက်သူ့ရဲ့မဲဆွယ်ပွဲတွေ80%ရင်းတောင်ကယ်ရိုလိုင်းနာပြည်နယ်မှာအနိုင်ရဖို့တိတ်ကိုအရေးကြီးနေတာပါဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲရမုံငွေအလုံးလောက်ရဖို့နဲ့ဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုရဖို့အပြင်းထန်ကြိုးစားနေရတာလည်းဖြစ်ပါတယ်သမ္မတဟောင်းဘရက်အိုဘားမားနဲ့သူသမ္မတဟောင်းဘိုင်ဒန်တို့အာဖရိကနယ်ပွားအမေရိကန်တွေကရည်ရှိထောက်ခံထားကြတဲ့အတွက်လည်းတောင်ကယ်ရိုလိုင်းနာပြည်နယ်ကဘိုင်ဒန်အတွက်တော့အမခံနိုင်ပြီလည်းဖြစ်ပါတယ်ဒီပနာမရွေးကောက်ပွဲမှာဆန်နာစကိုအရင်နှင်ခဲ့မယ်ဆိုရင်တော့မစ္စတာဘိုင်ဒန်အနေနဲ့ရွေးကောက်ပွဲရှင်ပြိုင်မှုကနေနှုတ်ထွက်သွားမယ်အခြေအနေမျိုးဖြစ်လာနိုင်ပါတယ်
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်သဘုံဖွဲ့ကြားသမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါပြီ။အခုလိုအမေရိကန်နဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးလက်မှတ်ရေးထိုးလိုက်တဲ့အတွက်ဆက်ရှိနေကြအာဖဂန်စစ်ပွဲကိုအဆုံးသတ်စေမှာဖြစ်ပြီးအမေရိကန်တပ်တွေကလည်းအာဖဂန်ကနေဖိပေးခြင်းပြန်ရုပ်သိမ်းသွားနိုင်မှာဖြစ်ပါတယ်။အမေရိကန်အနေနဲ့လာမယ့်3လကနေ4လထက်မှာတပ်ဖွဲ့ဝင်အားကို13,000ကနေ 8,600 အထိ short ချသွားမှာဖြစ်ပြီးတော့ Janet တပ်ဖွဲ့ဝင်အားလုံးကတော့14လအတွင်းမှာပြန်ရုပ်သိမ်းသွားမှာဖြစ်ပါတယ်။ American တပ်တွေအာဖဂန်ကနေလုံးဝရုပ်သိမ်းဖို့ကိစ္စကတော့ Taliban အနေနဲ့အကြမ်းဖက်ဝါဒမဖြစ်အောင်ဘလောက်ထိကာကွယ်သွားမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်ဆိုပြီးတော့ American ဘက်ကပြောပါတယ်။ American 290 Zama Khalizat နဲ့ Taliban နိုင်ငံရေးခေါင်းဆောင် Abdul Ghani Baradar တို့က American နဲ့ Taliban ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးတော့ဒီငြိမ်းချမ်းရေးလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်ကြားညီညာရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာနေတို့အဖွဲ့ရဲ့ထွေထွေတွေးမှုယန်စတိုတန်ဘတ်ကလည်းချူဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါဟာအာဖဂန်နစ္စတန်နိုင်ငံကဝူးမြို့ကိုတွားရောက်ခဲ့ပြီးတော့အမေရိကန်အနေနဲ့အာဖဂန်ဆူရနဲ့လုံခြုံရေးတပ်တွေကိုဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းကိုလည်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားမှာငြိမ်းချမ်းရေးသဘောတူညီမှုရလိုက်တဲ့အတွက်အမေရိကန်အနေနဲ့အာဖဂန်ဆူရကိုပြစ်ပယ်ထားသွားမှာမဟုတ်ပဲလိုအပ်တဲ့အကူအညီတွေကိုဆက်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
။မလေးရှားဝန်ကြီးတုတ် မလေးရှားဝန်ကြီးချုပ်တဲ့အဖြစ်ပြည်ထရေးဝန်ကြီးဟောင်းမာယဒင်ရာစင်ကိုမလေးရှားပြည်ကဒီကနေ့ရွေးချယ်ခံထားလိုက်ပါတယ်။ဘာသာသူပါတီဥက္ကဋ္ဌလည်းဖြစ်တဲ့မာယဒင်ကိုလွှတ်တော်အမအများစုကထောက်ခံနိုင်ခြင်းရှိတယ်ပါတယ်လို့လည်းပြည်ကပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ကသူ့ရာထူးဆက်ခံမဲ့သူအဖြစ်အန်ဝါအီဘရာဟင်ကိုရထားခဲ့တာပါ။ဒါပေမဲ့လည်းအန်ဝါအီဘရာဟင်ကိုအနာလွှဲမပေးရအောင်လို့အစိုးရတစ်ဖွဲ့ဖွဲ့ဝန်ကြီးချုပ်မဟာတရားရဲ့ပါတီနဲ့အတိုက်ခံဖွဲ့တွေကအဖွဲ့ဝင်တချို့ကြားဆွနေမှုတွေနောက်ပိုင်းမှာဝန်ကြီးချုပ်မဟာတရားရထူးကနှုတ်ထွက်လိုက်တာပါ။အဲ့ဒီဆွနေမှုတွေကြောင့်ပဲဝန်ကြီးချုပ်မဟာတရားနဲ့အန်ဝါအီဘရာဟင်တို့ကြောင့်မပြေမလည်ဖြစ်ခဲ့ကြပါတယ်။အချင်းပြတ်ချဆောင်မှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့အရင်ဝန်ကြီးချုပ်နာဂျစ်ဘရာဇက်ဦးဆောင်ခဲ့တဲ့အာဏာရညွန့်ပေါင်းအဖွဲ့ကိုဖယ်ရှားနိုင်ရေး2018ခုနှစ်မှာလက်ရှိဝန်ကြီးချုပ်မဟာတရားနဲ့အီဘရာဟင်တို့ကပူးပေါင်းခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီလိုပူးပေါင်းလိုက်ပြီးတော့နည်းနီးပါးအကြာမှာပဲဝန်ကြီးချုပ်တစ်ကိုဘုရင်ကရွေးချယ်လိုက်တာဖြစ်ပါတယ်။ဘုရင်ရဲ့ဒီဆုံးဖြတ်ချက်ကြောင့်မလေးရှားနိုင်ငံရဲ့အတွက်အပြောင်းအလဲတွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသုံးသပ်မှုတွေရှိနေပါတယ်။နှစ်ပေါင်း60နီးပါးကြာအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်အမျိုးမလေးရှားအမျိုးသားအစည်းအရုံး UMNO ကလည်းအစ္စလာမစ်ပါတီဖြစ်တဲ့ PSA နေတူပဲမိုင်ဒင်ကိုထောက်ခံထားပါတယ်မဟာတီယာနဲ့အန်ဝါတို့တဖန်ပြန်ပြီးတော့လက်တွဲဆောင်ရွက်သွားမယ်လို့စနေနေ့မှာပြောဆိုခဲ့ကြပေမဲ့လည်းအများစုထောက်ခံမှုရထားတဲ့အချက်ကြောင့်ပဲမာဒင်ကိုဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ခဲ့ရတာဖြစ်တယ်လို့ဘုရင်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်အသက်82နှစ်အရွယ်ရာစင်ကိုကတော့ဝန်ကြီးချုပ်တဲ့အဖြစ်မတ်စတာတရက်နေ့တင်းငွေနေ့မှာကျန်သစ္စာကျိန်ဆိုမှာဖြစ်ပါတယ်
ကဘာတော်ဝန်ကနိုင်ငံ40ကျော်မှာကူးစက်ပြန့်နေတယ်လေကိုရိုနာဗိုင်းရပること့ရောဂါပိုးကြောင့်ဒီတစ်ပတ်မှာကစားမဲ့စီးရီးဘော်လုံးပွဲတချို့ကိုရွှေ့ဆိုင်းလိုက်ပါတယ်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်ကူးစက်မှုတွေကြောင့်နံပါတ်ကြီးယူဗန်တက်စ်နဲ့အင်တာမီလန်တို့ဖွဲ့ပါဝဲပွဲစဉ်5ပွဲကိုရွှေ့ဆိုင်းလိုက်ဖို့ကိုအီတလီဘော်လုံးဖွဲ့ချုပ်ကဒီကနေ့မနက်မှာပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်စောပိုင်းတုန်းကတော့ဒီပွဲတွေကိုပြိတ္တမပါပဲကစားဖို့လှုပ်ထားပြီးမြန်နောက်ဆုံးမှာပွဲစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်ရွှေ့ဆိုင်းလိုက်တဲ့ပွဲတွေကတော့ Udinese နဲ့ Fiorentina AC Milan နဲ့ Genoa Parma နဲ့ Spa Sassuolo နဲ့ Brescia ပွဲတို့ဖြစ်ပါတယ်ဒီပွဲစဉ်တွေအားလုံးကတော့မေလ13ရက်နေ့မှာကစားသွားမှာဖြစ်တယ်လို့လည်းဆိုပါတယ်အခုလိုအမှတ်ပေးပွဲတွေကိုရွှေ့လိုက်တဲ့အတွက်မူလကမေလ13ရက်နေ့မှာကျင်းပဖို့လှုပ်ထားတဲ့အီတလီရှုံးထွက်ဖလား Final ကိုတော့မေလ20ရက်နေ့မှာကစားဖို့ရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့အီတလီဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်ခင်ဗျာ
The Voice of America. စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဆုံးစနေနေ့အတွက်ထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဒီကနေ့စနေနေ့မနက်အစောပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားကကြေးရွာတစ်ရွာကိုလက်နက်ကြီးကြီးကျလို့အ ਨੇ ဆုံးလူ၄ဦးသေဆုံးပြီးရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့သလိုနေအိမ်တွေလည်းမိလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါရယ်။ဒီရက်ပိုင်းနေ့အတွင်းမှာချင်းတီနယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာသလိုစစ်ပီးရှစ်ရှောင်းဦးရေကလည်းတသိန်းတသောင်းကျော်အထိရှိလာနေပြီလို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါရယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ရခိုင်တိုင်းသားလက်နက်ကင်တက်အေအေနဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေစေအနေထားမှာတော့ဒီကနေ့ဖေဖော်ဝါရီလ29ရက်နေ့စနေနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းမြားမြို့နယ်ကြားတိုက်ပွဲဖြစ်ပွားပြီးတော့အ ਨੇ ဆုံးလူ၄ဦးသေဆုံးခဲ့ရပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့နေအိမ်တချို့လည်းမိလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မင်းမြားနယ်မြောက်ဦးမြို့နယ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအရက်သားထိခိုက်သေးဆုံးမှုအခြေအနေကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ပြောခွင့်ရခိုင်ဒုခက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဒီမင်းမြားနယ်ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူတလုံးမွတ်စလင်ရွာကိုမြန်မာစစ်တပ်ကဒီရန်တမ်းပြတဲ့လက်နက်ကြီးထိပြီးတော့မှမွတ်စလင်၄ဦးတေပြီးတော့၅ဦးတန်ရရတာနောက်ဒီမြောင်းပွေရွာမှာလည်းပဲဒီဟိုအိမ်သုံးဆောင်မိလောင်သွားတယ်လို့ပြရတယ်ဟိုနောက်ထပ်လည်းပဲဒီအရသာတွေဒီထိခိုက်တန်ရရတဲ့တဲ့င်းတွေတော့ဟိုဆက်တိုက်ဟိုကြားနေရတယ်ဗျာဒါမဲ့လို့အသေးစိတ်ကတော့လောလောဆယ်ကျွန်တော်ကြည့်ရောက်မလားသိ
ဟုတ်ကဲ့ဒါဒီနေ့မနေ့ဖြစ်တာပေါ့နော်ဥခိုင်ဒုခ
အဟုတ်ကဲ့ဒီနေ့မနေ့ဖြစ်တာဗျအဲ့ဒီမှာဒီမြန်မာစစ်တပ်ကနေပြီးတော့ဒီသူတို့ဘက်ကအထူးအခဲအကြဆုံးတွေများပြီဆိုလို့ရှိရင်အနီးနားကရွာတွေကိုဒါရန်တမ်းပြီးတော့ပြစ်တဲ့ပဲကြောင့်မလို့အခုလိုမျိုးဒါရသားတွေထိခိုက်တေချေတန်ရမှုမှုတွေဖြစ်တာဗ
ျရခိုင်ပြည်နယ်မြောင်းမြို့နယ်တွေမှာဒီရပိုင်းတွေမှာတိုက်ပွဲတွေဇက်တိုက်ကြံဖြစ်ပွားလာနေပြီးစစ်ဘေးဆစ်ဆောင်ပြည်သူတွေပို့ပြီးတော့များလာတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များစီယုံအာရေးစီကအတွေ့အမှုကိုစောစောထွန်းကအခြေအနေကိုပြောပြပါဗျာ
ဒီမနေ့သတို့ကဖြစ်တာပါမနေ့6ရက်လောက်ကလေးကအဲတပိတာပေါ့နော်ဒီ9ရက်ခွေလောက်အစိကိုတပွေတွေကဖြစ်နေခဲ့တယ်ပေါ့အဲသူကမြောင်းဦးနဲ့မင်းပြအကြအလောက်ကိုကြားတယ်အမရဲ့ကြီးရောမှာအိမ်၃လုံးကမိန်းလောင်တော့တာပေါ့နော်နောက်ပြီးတော့ဒင်ရတဲ့သူကတစ်ပြေဝင်းကျွန်တော်ရှိတယ်အမရဲ့ဒီဒေတာဘူးဒနာဖမပြင်းထန်လာတာရှိတယ်အခုတခါအဲ့ဒီမြောင်းဦးနဲ့မင်းပြအစင်းမှာဖြစ်တာပေါ့ဒါမဲ့ဒီနေ့တပွေဖြစ်တဲ့ခါကျတော့ဒီကားတော့လာတဲ့အကုန်လုံးရဲဆိုင်တော့တယ်ပေါ့နော်ဒီအဝေးပြေးကလက်မကြီးပေါ်မှာလည်းပဲကားတွေလည်းမရှိတော့ဘူးအဲ့လိုဖြစ်တော့တဲ့အားတွေရှိတယ်အဲ့ဒီညာဦးရဲ့မိန်းမအတမရှိနေတဲ့သခင်တချို့မှာတော့အခင်ခင်တချို့တွေ့နိုင်တယ်ပေါ့နော
်ချင်းမီနယ်ပါဝင်ရခိုင်ပြည်နယ်တွင်းကစစ်ဖြစ်ပွားနေတဲ့မြို့နယ်တွေမှာစီရဲကပိုပြင်းထန်လာနေပြီးအစိုးရတပ်ဖက်ကနေလေကြောင်းတွေနဲ့ပါတိုက်စစ်ဆင်လာနေတယ်လို့ရခိုင်တပ်ပြောခွင့်ရခိုင်ဒုခကပြောပါတယ်
ဒီရပိုင်းမှာထိတွေ့မှုကပြင်းထန်တဲ့ဥစ္စာကတော့ဒီဘလက်ဝါဖက်မှာကတော့တိုက်ပွဲကတော့ဒီနေ့ဆိုလို့ရှိရင်တော့23ရဲမြောက်ဖြစ်နေပြီပေါ့နော်ဒီတိုက်ပွဲကတော့ဆက်တိုက်ဖြစ်နေတာ23ရဲမြောက်ရှိပြီဒီမီးရှောင်းဘလက်ဝါမျိုးနဲ့မီးရှောင်းတရာထိတ်ကဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှာဟိုဖြစ်နေတာသူတို့အဲ့ဒီလက်နက်ကြီးစခန်းဝန်းကျင်ကိုသူတို့ဒီဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီဟိုစစ်လက်နက်ပစ္စည်းတွေရိတ်ခါတွေထောက်ပံ့ဖို့အတွက်သူတို့ဒါစစ်ကူတွေပို့ဖို့အတွက်စူးစမ်းနေတာရှိတယ်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့နေပြီးတော့မှကျွန်တော်တို့ရခိုင်တပ်တို့ရဲ့ချက်တောက်ရေးစစ်ကြောင်းတွေကမှဟိုတိုက်ပွဲတွေကတော့ဒါနေစဉ်ရက်ဆက်ဖြစ်နေတာဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet Fighter တွေနောက်ဒီအာသူတို့ဒီဟိုတိုက်ခိုက်ရေးရဟတ်ယာဉ်ပေါ့နော်ဒီအဲ့ဒီဥစ္စာတွေအသုံးပြုပြီးတော့မှသူတို့ဒီဟိုဆက်တိုက်တိုက်ခိုက်နေတာပေါ့ဒီတချို့နေ့တွေမှာဆိုလို့ရှိရင်မြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet လေယာဉ်နှစ်စီးဒီရဟရင်လေးစီအဲ့လိုမျိုးဟိုတပြိုင်တည်းတည်းလာရောက်ပြီးတော့တိုက်ခိုက်တာရှိတယ်ဗျသူတို့ဒီဘုံကျေးတာတွေရှိတယ်နောက်ဒီရော့ကက်တွေနဲ့ပစ်တာရှိတယ်နောက်စေတနာကြီးတွေနဲ့ပစ်တာပေါ့လေအပေါ်ကနေပြီးတော့မှဟိုဒီရက်ပိုင်းမှာတော့သူတို့ဒီအတော်လေးပောက်ခွေရောပြင်းထန်တဲ့ဒီဘုံအကြီးစားမျိုးတွေကိုလာပြီးတော့ရှာတာလည်းရှိတယ်ဗ
ျအခုဆိုရင်တော့ရခိုင်တက်နဲ့မြန်မာစစ်တပ်တို့ကြားစစ်တေးမှမှုတွေကြောင့်စစ်ရှောက်ဥယေကဒီကနေ့အထိတသိန်းတထောင်ကျော်သွားပြီဖြစ်ပြီးဒီသိန်းချီတဲ့ဒုက္ခတွေဒီအတွက်တောက်သုံးရေးစားနေရိတ်ခါအခြေခံဆင်းဝါးနဲ့နေထိုင်ရေးကအတော်လေးကိုဒုက္ခတွေ့နေကြရတယ်လို့လည်းရခိုင်ဒုက္ခတွေဒီကိုကူညီပေးနေသူကိုစစောထွန်းကပြောပါတယ
်ကျွန်တော်တို့အကုန်လုံးတသိန်းနဲ့တထောင်နဲ့အဲတသိန်းတထောင်နဲ့9000ကျော်ကျော်လောက်တော့ရှိမှာပေါ့နော်ကျွန်တော်တို့ဈေးမှာအဓိကအခက်အခဲကပါရှိနေဆိုတော့ဒီရေရှားပါပြည်လာတဲ့သခင်တွေရှိနေတယ်ပေါ့နော်ရှိနေတယ်ဆိုတော့ဒီရေရှားပါပြည်လာနဲ့အတူတူဒီချက်မိုက်ပြဿနာတချို့လေးရှိလာတယ်ပေါ့နော်ဟိုအထူးသဖြင့်ကလေးတွေမှာဆိုရင်အရေးကြောက်ကလေးဖြစ်လာတဲ့နေရာတွေရှိတယ်နောက်ပြီးတော့မှဒီဝင်းရှော့တာလေးရှိလာနိုင်တယ်အခုတော့တိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီစနေခါဒီလေးပဲဒီလိုရှိတဲ့အများကြီးဖြစ်ပေါ်လာနိုင်ဖို့အခြေအနေရှိပါတယ
်ဒီကနေ့ဖြစ်ပွားခဲ့တဲ့မင်းများနဲ့မြောက်ဦးမြို့နယ်တွင်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုအတည်ပြုနိုင်မှုဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးမနေ့တောက်ကြနေတုန်းကလည်းရခိုင်ပြည်နယ်မင်းများမြို့နယ်တွေမှာတက်မတော်ရေရင်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲအတွင်းမှာမင်းများမြို့ကအမျိုးသားတဦးသေဆုံးကကိုဝင်ဆောင်မိခင်တဦးကလေးငယ်တဦးအပါအဝင်အရသားတချို့ပါထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညအပတ်စဉ်ကဏ္ဍတွေကဒုအသံအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ။ Frontier မြန်မာကနေတင်ဆက်ပေးထားတာနားဆင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အဆောင်အမတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hyundai ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်မြကြီးနားမြို့နယ်မှာရှိတဲ့မွေးရည်ဆေးဖြတ်တဲ့စင်တာတွေဟာမွေးရည်ဆေးဆွဲနေတဲ့သူတွေကိုပုံမှန်ကောင်းမွန်တဲ့အနာဂတ်တွေရှိအောင်ပြုလုပ်ပေးနေပါတယ
်ကျွန်တော်လည်းဒီမှာရောက်နေတဲ့အချိန်မှာ3နေတဲ့အခက်လေးမှနောင်တရတော့ဘောအနောက်ဆုံးမတုံးတော့ဘူးမတုံးတော့ဘူးဆိုနောင်တချင်းချင်းရတယ
်ဒါကတော့တက္ကသိုလ်တက်ရောက်နေစဉ်အတွင်းဘိန်းဖြူဆွဲသွားတယ်မဆိုင်ခုံကပြောပြခဲ့တာပါဒီဆောင်မှအပြည့်စုံကိုမြကြီးနာသတင်းချန်နယ်ကအက်စတာကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဒီဆောင်မှအတွင်းမှာမူရစ်ဆေးဝါးသုံးဆွဲသူတွေရဲ့နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဆိုင်ခုံကမြကြီးနာတက္ကသိုလ်မှာယူပပေရာပညာမေဂျာကို2014ခုနှစ်ကစတင်တည်ယူခဲ့ပါတယ်။သူတို့တက္ကသိုလ်ရဲ့မောင်မေတစ်လွင်ကျိုးဆိုပွဲမှာအရက်ကိုစတင်တောက်ခဲ့တာကနေအရက်ကိုဆွဲလန်းလာပါတယ်။အဲ့ဒီနောက်မှာတော့သူမကဟီရိုအင်းကိုပါစတင်သုံးဆွဲဖို့စူးစမ်းလာပါတော့တယ်
။
သက်ကူကျောင်းမဆိုတော့ယောက်ျားမိန်းမမကိုချောက်လေထိုင်တာလူကအကုန်လုံးထိုင်တယ်။ထိုင်တဲ့ကောင်ကယောက်ျားမိန်းမအကုန်လုံးပေါင်းထိုင်တဲ့ခါကျတော့ဘေးမှာမိန်းကလေးလေးရှိတယ်သူလည်းပဲထိုးတယ်။ငိုကလေးကလည်းစိတ်ကလည်းနည်းနည်းဟိုရက်တောက်ထားတဲ့အခန်းရှိတော့သူကသူတို့နဲ့ပေါင်းလူပေါင်းမားတယ်လို့လည်းပြောလို့ရမှာပေါ့။ဒါပေမဲ့လည်းသူတို့ကပဲပြင်မပြောပါဘူး။ကိုကလည်းစိတ်ကွာလို့ပါတာတော့ကျော်ကနှစ်ပြည်လင်းနဲ့အရင်စားခဲ့တာ။
တက္ကသိုလ်ကျောင်းဝင်းအတွင်းမှာမူရစ်ဆေးဝါးရောက်ချသူတွေလည်းရှိတဲ့အတွက်ဆန်းခွန်လာအတွက်မူရစ်ဆေးဝါးရရှိဖို့အတွက်လွယ်ကူပါတယ်။အဲဒီနောက်မှာတော့တူမရဲ့ခန္ဓာကိုယ်ထဲကိုဘိန်းချူထူးခြင်းကရင်ပါလာပါတော့တယ်။နောက်ဆုံးမှာတော့တူမရဲ့ဆေးဆွေးနေမှုကိုဖျက်ဖို့အတွက်တူမမိခင်ကိုဖွင့်ပြောခဲ့ပါတယ်။တူမမိခင်ကတမီဆေးဆွေးနေတာကိုရှက်တဲ့အတွက်အင်ကိုဆရာဝန်ခေါ်ပြီးကုသစေခဲ့ပါတယ်။ကိုတနေစံအတွင်းမှာလဲသူ့ရဲ့ចောင်းကိုရနာခဲ့ရပါတယ်နနစ်ကျော်၃နှစ်အတွင်းဈေးပြတ်သွားလိုက်ចောင်းပြန်တက်လိုက်ဈေးပြန်ဆွဲလိုက်နဲ့လေးပတ်နေခဲ့ပါတယ်နောက်ပိုင်းမှာတော့သူမရဲ့အမိဖြစ်သူကသူမကိုလေးစားကခြောက်မှုမူရင်းကင်းစင်ရဲ့ခါကိုခေါ်လာခဲ့ပါတယ်ကချင်ပြည်နယ်မှာမူရင်းဆေးဝါးကြောင့်ဘဝပြတ်ခဲ့ရတဲ့သူတွေအများအများရှိခဲ့ပါတယ်မြချင်းနာမှာမူရစ်ဆေးဝါးသုံးဆွေးနေသူ 8,000 ကျော်ရှိတယ်လို့ချောင်းမူရစ်ကင်းစင်ရဲ့ကဟာရဲ့စီးရင်အရာတီးရပါတယ်။မူရစ်တာကောင်ဖြစ်ခဲ့ရတဲ့လူငယ်တွေမူရစ်ဆေးဝါးကြောင့်မိသားစုပြိုကွဲခဲ့ရတာတွေအများအများရှိလာတာတွေကြောင့်ကချင်ပြည်နယ်အနက်မှာကုထုကုထဘိန်းချက်စခန်းတွေလူမှုရေးအဖွဲ့အစည်းတွေကနေကြိုတင်ကာကွယ်ဖို့အတွက်အတိပေးနှူးဆော်မှုတွေပြုလုပ်လာကြပါတယ်။ကျနာမျိုးနယ်အတွင်းမှာချောင်းမူမူရဲ့ကင်းစင်ရဲ့ကဟာပြင်ပတ္တဆန်အဖွဲ့ကနေဖွင့်လစ်ထားတဲ့ဘိန်းဖြတ်စခန်း18ခုနဲ့အစုရကဖွင့်လစ်ထားတဲ့မူရစ်ဆေးယောဂါကုဆေးယောအစရှိတဲ့ဘိန်းဖြတ်စခန်းတွေလည်းရှိပါတယ်မြစ်နာမြို့နယ်မှာအစုရမဟုတ်တဲ့ပြန်လည်ထူထောင်ရေးစခန်းတွေမှာညရောအဖြစ်ငွေကျပ်9000ကနေ3000အထိပေးရလဲရှိပြီးမတက်နိုင်သူတွေကိုလည်းအခမဲ့ကူညီပေးနေပါတယ
်ကောင်းကြော်လုံးနဲ့ကောင်းကြော်လုံးနဲ့ခေါခေ
ါစင်ခုံရောက်ရှိခဲ့တဲ့ချမုံမူကြီးကင်းစင်ရဲ့ကဟာကတော့ခရီးရတဲ့ဖွဲ့ကထူထောင်ထားတာဖြစ်ပြီးဘာရာရေးစာပေတွေတင် जा ပေးခြင်းနဲ့အားကစားပြုလုပ်ခြင်းကိုပေါင်းစည်းကပြုလုပ်ပေးနေတဲ့စခန်းတစ်ခုလေးဖြစ်ပါတယ်။စင်တာကိုစတင်ရောက်ရှိချိန်ကအခြေတလုံးနဲ့ပေါင်းတသားတည်းဖြစ်ပြီးပင်ညောင်ခေပုံနဲ့သူကြုံတွေ့ရပုံတွေကိုအခုလိုပြောပြပါတယ်
။ညဆိုရင်လည်းအိတ်လို့မရဘူးလားဆိုအိတ်လို့တော့ရတယ်နော်။မင်းကလည်းအိတ်ပြောသွားတယ်။အိတ်ပြောသွားရင်ပေါ့ပြန်ထလာရင်ကိုလက်တွေကကိုနဲ့အဲ့လိုရိုင်းတဲ့ထိုင်မှနာကျင်တယ်လို့ပေါ့အလုလုတဲ့ခါမှာမလုလက်ဆောင်မရှိဘဲနဲ့ဒုတ်တဲ့ခါမှာခန္ဓာကိုယ်အကုန်လုံးညောင်းညာကြိုက်ခဲ့အဲ့လိုကိုရိုက်နှက်ထားတယ်လို့ခံစားရတာထိလို့ကိုမရတာချွေးစည်းကတော့ထွက်တာဟောဆန်အင်းကြီးတော်မတနေ့ကို၄ငါးခေါက်လုံးလေးလိုက်လေးရတယ်အဲ့ဆိုတော့တခုခုစားမယ်ရေထဲ့ပြီဆိုရင်လည်းရက်ပြန်တာထိလို့ကိုမရတာတောက်ချင်တယ်မနေ့ဆိုရစုချစ်သူတာသမင်းစားတယ်စားထဲ့တယ်ပြင်ပြန်ထွက်တာပေါ့လက်ခုမမို့ဘူးအဲ့လိုဖြစ်တာတက်တော့ငါလည်းနေပါလို့ဟုတ်တယ်နော်စောင့်ဘူးလားဒါမှမိတော့တော့ငါးစီးတွေပါနေနဲ့လိုက်ပြီးတော့ဂလူကုစ်အရေတို့ပါတော့ဟောတော့မြည်တို့ပါတော့လာပို့ပြီးမှအကောင့်ထဲပဲထင်းလို့တာတခါလေမလေးတာနေမှာကျတော့လေ
မလနေပါလို့အပြင်းထန်ခံစားပြီးမှတော့တဖြည်းဖြည်းချင်းခံစားမှုတွေကတက်တာလာတယ်လို့သူမဆိုပါတယ
်ခုလိုမျိုးရောက်စားလေးတို့နေတာလည်းနေတော့ဘောနော်နေတော့ခါကျတော့ကိုကိုနဲ့ရင်းပါဆွဲတာတို့တိုက်ထူတော့ပါတော့ကိုကိုချွေးတော့လုပ်ပြီးမှတနေ့ကိုရေလင်းကောက်လို့ချိုးတယ်ချိုးချိုးချိုးချွေးနဲ့အဲ့လိုချိုးလို့လဲတလဆိုနလဆိုရင်တော့ကျမလာတယ်တင်တယ်ချွေးထွက်တာများလာတော့ကျမလာတယ်တင်တယ်တချို့ဒီမှာရောက်လာတဲ့လူတွေကအလောက်ကြီးမခံစားရဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့ပိုခံစားရတယ်ဒါပေမဲ့အဲ့လိုပြတာလဲဆရာမတို့ကလည်းကျွန်တော်မပြောချင်ဘူးလေနော်မပြောချင်ဘူးဆိုဒုက္ခမပေးချင်ဘူးလေဒါကိုစိုက်တဲ့အတိုင်းကိုပြန်ရိတ်နေရတာဝဲစုပြီးခံယူတာလေဒါ
အခုလက်ရှိမှာတော့ဆင်းခုံတယောက်ချမ်းမူမူရဲ့ကင်းစင်ရဲ့ရဟာကိုရောက်ရှိလာတာတနည်းခန့်ရှိနေပါပြီ။မြစ်နာမြို့ပေါ်မှာရှိတဲ့ဒီချမ်းမူမူရဲ့ကင်းစင်ရဲ့ရဟာကတော့စခန်းကိုအပတ်စဉ်လိုက်ဖွင့်လင့်တာဖြစ်ပြီးရပောင်း90ကိုတစ်ကြိမ်ဖွင့်လင့်ပေးပါတယ်။အပတ်စဉ်တစ်ခုမှာလူဦးရေအနည်းဆုံး150ကနေအများဆုံး220အထိရှိတတ်ပါတယ်။အခုနှစ်တွေမှာမူရဲ့ဆေးဝါးအလွေတကူရရှိမှုတွေများလာတာကြောင့်သုံးဆွေးသူတွေကပြန်ပြီးမြင့်တက်လာတယ်လို့ကေဟာတဝန်ခံဦးစံပုံကဆိုပါတယ်
။ဒီ2018အောက်လက်ထောက်ဆက်ကုန်ပါဆိုရင်2014အတိုင်းဒါဆိုတော်တော်လေးနေသွားတာဟုတ်တယ်။အမိုးရေးဆေးဝါးတိုက်ဖြစ်တာအရှင်အဟုန်နဲ့လူထုတွေအတင်းတော်ကပါဝင်ဆက်ကချစ်ဖြစ်ရော့ချသွားတာအခု2018-19ပြန်လည်မြင့်တက်လာတာဖြစ်အခုတော်တော်လေးကမြင့်တက်နေပြီဖြစ်တယ်။ကျောင်းနာရက်ွက်နာနေရာတကာမှာဒီမိုးရေးဆေးဝါးအလွယ်တကူရရှိလာတာဖြစ်တယ်။နေလေနေလာပါတော့900ဖိုးအထိတော့ မွေးဆေးဝါးပင်းဖြူတွေဆို900ဖွဲ့ထိတော့လိုတယ်ဟုတ်ရလာတယ်အတိုင်းလာတယ်ဖြစ်လာတယ
်ရက်90တာတက်ရတယ်ဆိုပေမဲ့မပြန်ပဲနောက်ထပ်ဆက်နေသူတွေကအပတ်စဉ်တစ်ခုမှအယောက်90လောက်ရှိတယ်လို့ဆိုပါတယ်အဲ့ဒီအထင်းမှာအရာကိုလည်းအပါဝင်ပါသူမကအသက်16နှစ်မှယောက်ျားရခဲ့တာဖြစ်ပြီးသားလေးတစ်ယောက်ရှိပါတယ်အသက်23နှစ်အရွယ်သူမကအခုလက်ရှိအချိန်မှာတော့ဆေးဆွဲနေပါတယ်
ဒီလိုသူရင်ကိုရှိမှလည်းအဲ့လိုမျိုးရှော့ဖြစ်ပြီးမှတော့တေဘူးတဲ့လူလည်းတွေ့ဘူးတယ်ပေါ့ဒါပေမဲ့လည်းဘယ်လိုပြောမလဲကြောက်တယ်ကြောက်လဲကြောက်တယ်လှုပ်လဲလှုပ်တယ်တော့အဲ့လိုမျိုးဖြစ်နေတီလျင်းနေပေါ့အဲ့လိုလှုပ်နေဒါမှလည်းဘယ်လိုပြောမလဲဖခင်ရဲ့ကျေးဇူးတော်ကြောင့်မို့တော့ရှော့ဖြစ်တယ်ဒါပေမဲ့မတီခဲ့ဘူးပေါ့ရှော့ဆုံးခဏခဏဖြစ်တယ်ယောက်ျားလည်းပြန်ထိုးရမလို့တမီးယောက်ျားတဝက်လှုပ်ပြီးတမီးလည်းတဝက်လည်းလှုပ်တယ်အဲ့လိုမျိုးပေါ့တမီးယောက်ျားကတနေ့မှတော့နှစ်ကြိမ်သုံးကြိမ်တော့တမီးကသူ့ထက်ပိုများတယ်ပေါ့ဒါမြဲအိမ်မှာနေတဲ့လူဆိုတော့တော့သူကအလုံးလုံးတက်လူဆိုတော့အလုံးသွားခံနေမှပဲလုတ်တယ်လေဟုတ်တယ်ဆိုတော့တမီးကမဟုတ်ဘူးအိမ်မှာနေတဲ့လူဆိုတော့ဒါမြဲအိမ်မှာနေခဲ့ပြီဆိုရင်ဆေးရှိပြီဆိုရင်တော့မထိုးကိုကိုတော့မထိုးရုပ်လေးရှူတာပေါ့နော်ရှူတယ်သူပြန်လာပြီဆိုရင်သူပြန်ထိုးခိုင်းတယ်လည်းမြတ်တာခေါင်းကိုအဲ့လိုမျိုးမဖော်နိုင်အောင်လုတ်တာပေါ့နော်ခေါင်းဖော်လာပြီထောင်းနိုင်ပြီဆိုတော့လည်းပြန်ထိုးပြီဒါလို့ဆိုတော့ရင်းကန်တာဆိုတော့လည်းဘယ်လိုမျိုးလဲတော့မသိဘူးခါကြရင်ကလေးကလည်းကလေးချင်းရဲ့အရှင်လည်းကလေးအချင်းမလည်းထိုးပြတယ်နော်ရှူပြတယ်ပေါ့မလုပ်တယ်ပေါ့
သူမရဲ့အဖေကအင်ကိုခေါ်ပြီးနှီးမျိုးစုံနဲ့ဖြတ်ပေးခဲ့ပေမဲ့သူမကပြန်သုံးခဲ့ပါတယ်နောက်ဆုံးမှာတော့ချောင်မိုးမူကြီးကင်းစင်ရဲ့ကေဟာကိုရောက်ရှိလာခဲ့ပါတယ်လက်ရှိချိန်မှာတော့သူမရဲ့နေထိုင်မှုစိတ်ခံစားမှုတွေကပုံမှန်နှီးပါပြန်ဖြစ်နေပြီလို့ဆိုပါတယ်ဒါပေမဲ့သူမအင်ကိုမပြန်ရေးသေးပါဘူးသူမတို့ကိုယ်တိုင်ကပြန်မသုံးဖို့အတွက်မိမိကိုယ်ကိုယုံကြည်မှုတည်ဆောက်ဖို့လိုအပ်နေသေးတဲ့အတွက်အဆင်ပြေသလောက်ကေဟာမှာဆက်လက်နေထိုင်အောင်မယ်လို့ဆိုပါတယ်မဆန်းခွန်အတွက်ကတော့အနာဂတ်အတွက်သူမကဆုံးဖြတ်ချက်တစ်ခုချထားပြီးနေပါပြီ
ကျွန်တော်လည်းဒီမှာရောက်နေတဲ့အချိန်မှာ3နေတဲ့အခက်လေးမှရန်သားရတယ်ပေါ့နောက်ဆိုမသုံးတော့ဘူးမသုံးတော့ဘူးဆိုတော့တော့ချင်းချင်းရတယ်အခုပြင်မှာရှိနေတဲ့ညီကိုတွေလည်းပဲသူနေသူပဲကိုကိုနှောင်သားရမှာပဲတောက်နေတဲ့ချိန်တော့နှောင်သားရမှာပဲဒါပေမဲ့ပြောချင်တာကဒီခဏခဏနှောင်သားရပြီးမှလုတ်တဲ့အရာဘယ်တော့မှမတည်မြဲဘူးလေနော်ကျွန်တော်ပြောချင်တယ်ကိုကိုဘလောက်ပဲယုံထွက်ယုံထွက်ယုံမှုထွက်နိုင်တဲ့လူတွေအများကြီးပဲလေနော်ယုံထွက်ရင်းနဲ့နှုံထဲနစ်နေတဲ့လူတွေလည်းအများကြီးရှိမှာလေယုံထွက်ချင်တယ်ယုံထွက်ရင်းနဲ့လူနဲ့ပူပူပြီးနှုံထဲနစ်သွားတဲ့လူမထားနိုင်တဲ့လူနောက်ဆုံးတော့နော်တုံးပေအဲ့ဒီ၆ပေပတ်လေရောက်သွားတဲ့လူတွေအများကြီးရှိပါပဲလူတယောက်ပြောင်းလဲဖို့ဆိုတာအဲ့လိုမျိုးဘယ်လိုပြောမလဲအဲ့တပားသူပြောင်းလဲပေးလို့မရတာကိုကိုယ်တိုင်ပြောင်းလဲမရတာရှိဘူးအဲကြောင့်ဒီမှာရှိတဲ့ညီကိုလို့ဆိုရင်လည်းပြောင်းလဲပြီပြောင်းလဲချင်ပြီဆိုရင်တကယ်ကိုပြောင်းလဲတဲ့အရာကိုနော်ဖျားဟိုအချာကြီးမှတကယ်လည်းလည်းရှုပ်သွားလို့ရှိတယ်တကယ်လူမြောက်နိုင်တာပေါ့
အခုဆောင်ပါကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့မူရစ်ဆေးဝါးသုံးဆွဲသူတွေဆွဲလက်မှုကိုလွမြောက်အောင်ကြိုးစားရမှာဘလောက်ခက်ခဲကြောင်းကိုဖော်ပြတဲ့ဆောင်ပါဖြစ်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်မှာသတင်းထောက်အက်စတာဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အသက်ဆင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်တယ်လို့ VOA ရဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တင်းတင်းကနေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီ season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ဒို့အတန် season ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 0932328255 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ vamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ွက်မှာတော့စနေညတရက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့လိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နှาศင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေလိုက်အစီအစဉ်ကနေကြိုဆိုပါရစေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီသတင်းဘက်ကစပြီးပြည်ထောင်စုလွှတ်တော်တွေမှာအကျိတ်အနေဆွေးနွေးနေကြပြီဆိုတော့ကျွန်တော်တို့ပြည်သက်တွေအလုံးသိပြီးသားပါဆိုဒီအခြေခံဥပဒေဒီနဝတနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်။လက်ရှိအချိန်ထိလည်းပဲဒီအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ရဲ့အခန်းကဏ္ဍသဘောထားအဓိကအရေးကြီးနေသေးပါပဲ။တမတော်သာလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းရဲ့သဘောထားနဲ့အခန်းကဏ္ဍကအင်မတန်အရေးကြီးနေသေးပါပဲ။ဒီတော့ကဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ကျင်မှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့တမတော်အနေနဲ့ဘယ်လိုရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါလေ။ဒါကျွန်တော်တို့အဓိကဒီညဆွေးနွေးမယ့်အကြောင်းအရာဖြစ်ပါလေ။ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးကတော့သူကတီဘောမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းဖြစ်ပါလေ။ဆရာဦးရထွန်းမင်္ဂလာပါခင်ဗျ။နောက်သူကတော့ကျွန်တော်တို့တရုတ်မြန်မာနယ်စပ်ကမြန်မာရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောဖြစ်ပါလေ။ဒေါက်တာလှကျော်စောမင်္ဂလာပါ။ပါဝင်ဆွေးနွေးပေးတဲ့အတွက်ပင်တိုင်းဆွေးနွေးသူနှူးစလုံးကိုကျေးဇူးတင်ပါတယ်။ဒီအစီအစဉ်မှာတရုတ်ပါဝင်ဆွေးနွေးဖို့စီရင်ပေးထားသူအတော်လေးများပါတယ်။ကျွန်တော်တို့ပေးနိုင်တဲ့အချိန်တက်များပါတယ်။တက်နိုင်ဆုံးထုံးစံတိုင်းကျွန်တော်အားလုံးဝင်ရောက်ဆွေးနွေးခွင့်ရအောင်ကြိုးစားတော့ပါမယ်။အကယ်၍များအကြောင်းမူကြောင့်ကြံခဲ့တယ်ဆိုရင်တော့နားလည်ခွင့်လုပ်ပေးဖို့ကြိုတင်ပြီးတော့မေတ္တာရပ်ခံထားကြပါမယ်။ဆိုတော့ကျွန်တော်တို့ပထမအဦးဆုံးပင်တိုင်းဆွေးနွေးသူတွေရဲ့သဘောထားကိုရင်ဆုံးကြည့်ရအောင်ပါ။ဆိုတော့ဆရာဦးရထွန်းကြားပါရနော်။
ဟုတ်ကဲ့ကြားပါရခင်ဗျာ
ဟုတ်ကဲ့ဆရာဦးရထွန်းရဲ့သဘောထားအရင်ဆုံးသိပြရစေတက်မတော်အနေနဲ့အခုအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးပွဲဒီမှာဘယ်လိုရက်တီလှုပ်ဆောင်သင့်တယ်လို့ဆရာဦးရထွန်းယူဆပါတယ်လဲခင်ဗျာ
အဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့အားလုံးသိကြတဲ့အတိုင်းပဲခုနကကိုကျော်ကျော်သိန်းပြောသွားသလိုပေါ့ဗျာဒီတော့ကကျွန်တော်တို့တက်မတော်အစိုးရလက်ထက်မှာဒီသူတို့စိုးရိမ်ချက်တွေကိုနော်အကာအကွယ်ဖြစ်စေတဲ့အဲဒီစိုးရိမ်ချက်တွေကိုပေါ်ပြထားတဲ့အချက်တွေပေါ့နော်အဲ့ဒါတွေကိုသူကာပါယူပြီးတဲ့အခါကျတော့ဒီစိတ်ကြိုက်ရေးသက်ထားတဲ့အခြေခံဥပဒေဖြစ်တယ်။အကြောင်းမလို့ရေးပြအားဖြင့်ဒီလူလူကဒီအခြေခံဥပဒေကိုအသေးစိတ်နားမလည်တော့လဲဒီအခြေခံဥပဒေဟာဒီမိုကရေစီမပြဘူးဒီမိုကရေစီမခံဘူးဆိုပြီးတော့ပြင်ရမယ်ပြင်သင့်မယ်ဆိုတဲ့အဲသဘောထားမျိုးရှိနေကြတာပေါ့အဲ့လိုအခြေအနေမျိုးအောက်မှာတမတော်ဘက်ကလည်းအဲဘာကြောင့်ဘယ်လိုရေးဆွဲထားတယ်အဲဘယ်လိုအခြေအနေမျိုးမှာဒီလိုရှိရင်ဒါကိုကျွန်တော်တို့ပြင်သင့်တင်လိုက်တာပြင်သွားမယ်ဆိုတာကိုယူပြီးရသဘောထားကတော့ဒီလိုပြောပြထားပြီးဖြစ်ပါတယ
်
တမတော်ကဝေးဦးလို့လည်းပြောပြထားပြီးဖြစ်တယ်ဒီအခြေအနေမျိုးအောက်မှာအခုလိုအခြေခံဥပဒေပြင်ဆင်ရေးပြင်လာတဲ့အခါမျိုးမှာဒီလိုရှိရင်သူတို့ဘက်ကရည်တည်ချက်ကအကျိုးနဲ့အကြောင်းနဲ့အေးအေးဆေးဆေးပြန်ပြဆွေးနွေးတာမျိုးလုပ်တဲ့လေကျွန်တော်ကတော့ယူဆတယ်ပြန်ပြီးတော့ဒီကျွန်တော်တို့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတဲ့အကျိုးသင်အကြောင်းသင်နဲ့ကျွန်တော်တို့ဆွေးနွေးတုံ့ပြန်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဒီလူလူအနေနဲ့နားလည်မှုကိုရနိုင်တယ်လို့ကျွန်တော်ခံစားမိပါတယ
်ဟုတ်ကဲ့ဆောက်ရုံဒေါ်တော်လောက်ကျော်စိုးကိုကျွန်တော်တို့ပြန်လည်ဆက်သွင်းနေစေဖြစ်ပါတယ်ဆောက်ရုံဒီတော့ပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်စိုးရင်စရာတော်တော်တွေမှာအပြင်းထန်ပြောတဲ့အခြေအနေတွေရှိကြတာပေါ့နော်ဟိုနောက်ဆုံးမိုင်းမဖွင့်လို့ထအော်တဲ့ဆိုတဲ့အခြေအနေမျိုးတွေဒီရှိခဲ့ပါတယ်ဆိုတော့ဒါတွေက ဘလောက်ထိဇာယုထုံးကိုယ်တိုင်ကဒီပုံမှာဘလောက်ထိစိုးရင်စေရှိလဲခင်ဗျ။
ဒီဖြစ်တဲ့ကိစ္စတွေအပေါ်မှာတော့စိုးရင်စိတ်တော့သိမ့်မရှိပါဘူး။ဘာကြောင့်လို့ဆိုတော့ဒီဟာဖြစ်လာတဲ့အခုဒုတိယအကြိမ်ဆွေးနွေးပွဲဖြစ်လာတဲ့နောက်ခံအကြောင်းရင်းနဲ့ရက်လက်ကိုကျွန်တော်တို့ကကြိုပြီးတော့နားလည်ထားပြီးသားဖြစ်တဲ့အကြောင်းမလို့သိပြီးတော့စိုးရင်မှုမရှိဘူး။သို့တော့ဒီတမတော်ရဲ့တုံ့ပြန်မှုအပေါ်မှာကတော့နည်းနည်းဒီစိတ်ဟိုပေါ့နော်ခံစားချက်တွေဟိုလွန်ကဲလွန်းနေပေါ့နော်လွန်ကဲလွန်းနေအဲ့လိုဟိုခင်မိတယ်။အဲ့ဒီအခါမှာဟိုတက်ဘောဒီလိုဖြစ်လာတဲ့အကြောင်းကလည်းတစ်ဖက်ကဒီပြင်ဆင်ချက်တွေရှင်လာတဲ့ NLD ပါတီပေါ့လေ NLD ပါတီကပြင်ဆင်ချက်တွေရှင်လာတဲ့အခါမှာလေကျွန်တော်တို့ဒီတိုင်းရင်းသားအားလုံးလိုလားတဲ့ငြိမ်းချမ်းရေးကိုအားပေးတဲ့နောက်ဒီကျွန်တော်ဖက်ဒရယ်စနစ်ကိုဟိုပုံမူပြင်ဆင်စေတဲ့ပြင်ဆင်ချက်မျိုးတွေကမပါသလောက်ဖြစ်ပြီးတဲ့အခါကျတော့တက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့ဟာကိုအဓိကဦးစားပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကဒါကိုဒီခံစားချက်ဖြစ်တယ်ဒါကိုပြန်ပြီးတော့စိတ်ခံစားချက်နဲ့တုံ့ပြန်နေဒါအပြင်သူတို့ပြန်တင်လိုက်တဲ့ဒီပြင်ဆင်ချက်တွေငါတမတော်ကပြန်ပြီးတော့တင်လိုက်တဲ့ပြင်ဆင်ချက်တွေမှာဆိုလို့ရှိရင်လေပို့ပြီးတော့ပိုးရွက်ကိုသလောင်းရွက်နဲ့ဖုံးတဲ့ဟာမျိုးပေါ့ဥပမာကျွန်တော်တို့59စာလုံးမှာတတ်မှတ်ထားချက်ဒီကိုကျွန်တော်ထပ်ပြီးတော့ NLD ကအဲ့ဒါကိုဖယ်ဖျက်ဖို့ဒီနေ့အချိန်မှာတက်မတော်ဘက်ကကြာအဲ့ဒါကိုဖြတ်ပြီးတိုးချဲ့ပြီးတော့ရောင်စုဝင်ကြီးတွေအထိပါဒီတက်မှတ်ဖို့ပြင်လာတာမျိုးပေါ့လေ
ဟုတ်ကဲ့
တရားတွေတွေ့ရတဲ့အခါကျတော့ဒါကဒီအပြန်အလှန်နိုင်ငံရေးအရကျွန်တော်တို့အမျက်ထုတ်နေကြတဲ့ပွဲပဲအဲဒါကြောင့်မို့ဒီဟာတွေကတော့ဟိုစွတ်တော်ထဲမှာဖြစ်တဲ့ရန်ပွဲတွေပါတွေကတကယ်အပြင်မှာကတော့ဘလောက်ကြီးဒီဖြစ်ရောက်မယ်ခွာဖြစ်လိမ့်မယ်လို့တော့မထင်ဘူးတို့တော့ဒါကနိုင်ငံရေးအရအလားနဲ့ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်။ဒါကြောင့်မို့အဲ့ဒီအတွက်ကိုအကြံလားဒီအခြေခံပြောဆိုချင်းနေနေကြတာလို့ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။တော်တော်လောက်ကျော်စောကြားပါလား။ဟုတ်ကဲ့။ကျွန်မကိုယ်တိုင်ရောဒီခြေချောင်းမှုတွေပြင်ဆင်ရေးမှာတက်မတော်ကအဓိကကြားတယ်ဆိုတော့တက်မတော်နေနဲ့ဘယ်လိုရက်တီလှုပ်ဆောင်ပြောဆိုသင့်တယ်လို့ကျွန်မကိုယ်တိုင်ယူဆပါလားခင်ဗျ။တက
်မတော်အနေနဲ့ကတော့ကိုတနေ့ကပြောတာဆိုတာတွေပါလေအခုတော့တဖြည်းဖြည်းသူတို့ပြောရင်းဆိုရင်ကတဖြည်းဖြည်းတော့ဟိုယော့တော့ယော့လာတာပဲเนาะအဲ့တော့တက်မတော်ဘက်ကကျွန်မစဉ်းစားတာတော့ဒီလိုရှိရပြတက်မတော်ရဲ့အခြေခံစိတ်နေစိတ်ထားကပြောင်းမှာဖြစ်မှာအဲ့တော့အခြေနေစိတ်နေစိတ်ထားကဘာဖြစ်လို့လဲပြောင်းရမလဲဆိုတော့သူကတောက်လျှောက်ဟိုတနေ့ကဟိုဘာလဲဟိုစစ်ဘုအမတ်ပြောသွားတာပါတယ်မြန်မာနိုင်ငံရဲ့နောက်ခံသမိုင်းရာ1948ကစပြီးတော့ဘာဘာညာညာတွေပြောတာတကယ်ကြတော့ဒီသမိုင်းကိုပြန်မဲကြည့်လိုက်ရင်1948ကလက်နက်ကင်တော်လှန်နေတာဆိုလို့ကရင်လူမျိုးတစ်မျိုးပဲရှိတာနော်အဲ58တို့62တို့နောက်တစ်ပြေးပြေးတစ်ပြေးပြေးနဲ့ဟလာ58နောက်မှာ SSA တို့ KIA တို့ပေါ်လာနောက်ဆုံးဒီ AA တို့တအောင်းတို့ထိပေါ်လာအဲ့ဒါဒီစစ်တပ်ရဲ့အနှစ်90အုပ်ချုပ်မှုအောက်မှာပေါ်လာတာဗျာအဲ့တော့ဒါကိုကျမတို့ဗမာတပ်မတော်ကနည်းနည်းပြန်စစ်စားဖို့ကောင်းတယ်သူတို့နှစ်ပေါင်း90ကျော်တိုင်းပြည်ကိုအုပ်ချုပ်လာခဲ့ပြီတိုင်းပြည်ကိုသူတို့ကစေတနာနဲ့အုပ်ချုပ်တယ်ပဲပြောပြဘာကြောင့်မဲ့အုပ်ချုပ်တယ်ပဲပြောပြတိုင်းပြည်ဒီအနှစ်90ကျော်မှာပါဖြစ်သွားတယ်ဟဲ့လားသူတို့ဆွတော်ရေရဖင်ဆိုးကျိုးတွေဖြစ်မဲ့တယ်ဗမာပြည်မှာကြီးကြပ်ပိုဆိုးစရာအခြေအနေရှိလို့လားနိုင်ငံရေးရလူမှုရေးရစီးပွားရေးရအဲ့တော့အဲ့လိုအခြေအနေမျိုးမှာဗမာတပ်မတော်အနေနဲ့ဒီလိုအချိန်ခါမျိုးမှာနော်အခွင့်ကောင်းတစ်ခုလို့သဘောထားပြီးတော့ပြည်သူလူထုလိုလားတဲ့ဟုတ်လားဒီ2008ဖွဲ့စည်းပုံကိုပြင်တဲ့အခါမှာကိုယ့်ရဲ့အမြင်လေးကိုယ့်ရဲ့စိတ်ပူပန်မှုတွေလည်းပြောရမှာပေါ့ဒါပေမဲ့သင့်တော်စွာပြောဆိုပြီးတော့ပြည်သူလူထုအလိုကိုတဖြည်းဖြည်းလိုက်ပြီးတော့ပြည်သူလူထုနဲ့အတူနော်ပြည်သူလူထုဖြစ်စေခြင်းနဲ့ပတ်ကအကုန်လုံးမလိုက်ရောနိုင်တော့ကိုယ့်ဘက်ကလိုက်ရောနိုင်လို့များလောက်လိုက်ရောပြီးတင်းတင်းတင်းနဲ့ကောင်းကောင်းမွန်မွန်ပြောလို့ဆိုလို့ရှိရင်ပိုကောင်းတာပေါ့ဗျာ
ဒ
ါတက်မတော်ပေါ်မှာလည်းပြည်သူလူထုအမြင်ကောင်းနိုင်တယ်အခုတော့လွတ်တော်ရဲ့အမှကြတော့နော်အခုခက်ကခင်များတို့သိတဲ့အတိုင်းပဲအင်မတန်ပွင့်လင်းလာတဲ့ကာလသတင်းတွေပါတယ်အဲ့တော့လွတ်တော်ထဲမှာဒီအရွေးကောက်ခံပြီးတော့လည်းဝင်လာတာမဟုတ်ဘူးအဲ25ရာခိုင်နှုန်းအယူထားပြီးတော့ဝင်လာပြီးတော့ပြောဟန်ဆိုဟန်လှုပ်ဟန်ကြိုင်ဟန်စိတ်နေစိတ်ထားဒါတွေကိုပြည်သူလူထုကမြင်ရတဲ့အခါမှာစ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းဆွေးနွေးမဲ့တော်တော်ရှင်နေဖိတ်ခေါ်ပါမယ်ရင်စုံမန္တလေးမြို့ဝန်တွင်ဝန်မန္တလေးဝန်တွင်ကဦးချင်းမြင့်ဦးချင်းမြင့်လူတို့ရှင်ဆွေးနွေးလို့ရပါခင်ဗျာဟုတ်ကဲ့ကျွန်တော်တို့တမတော်လို့ပြောတဲ့အစားကျွန်တော်တမတော်ခေါင်းဆောင်နေလို့တုံးညမှာရှာကျွန်တော်တမတော်ခေါင်းဆောင်နေရကျွန်တော်တို့အခုကတော့ဘယ်နှစ်ဖက်ကိုကျွန်တော်တို့ကျိုးစီးပွားကိုပြိုင်ဆ ကျွန်တော်တို့ပြည်သူလူထုအကျိုးစီးပွားအတွက်ကိုရှေ့ရှုပြီးတော့ကျွန်တော်တို့အခြားဖြစ်နေပုံပြတုတ်တဲ့ဒီမျိုးစီးနိုင်ငံတွေနဲ့ရင်မောင်းတမ်းနေအောင်လို့အဲ့ဒီအကျိုးစီးပွားကိုကြီးညိုတယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျ။တ
ော့ခေါင်းဆောင်ကြီးကတော့ဟုတ်ကဲ့တက်မတော်ခေါင်းဆောင်ကြီးကတော့ကျွန်တော်တို့သူတို့ထိပ်ပိုင်းအကျိုးစီးပွားတစ်ခုတည်းကိုကြီးညိုတယ်လို့ထင်ပါတယ်ခင်ဗျ။ဒီကြတော့ဒါရီကိုပြင်ဆင်သင့်တယ်လို့တက်မတော်အနေနဲ့တော့အထူးသဖြင့်ပြောချင်ပါတယ်ခင်ဗျ။ဒါပါပဲရှာ
။ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတယ်ဦးချင်းမြင့်။နောက်တစ်ခုတစ်ဆက်တည်းဖိတ်ခေါ်ပါမယ်။စင်ကာပူကဦးတင်စော်မြင့်ပါ။ဦးတင်စော်မြင့်လူရင်းတို့ချင်းဆွေးနွေးလို့ရပါခင်ဗျ။
哦好的吧那怎么表现呢第一套是不是不用去看屋里的办得比较那么多啊楼啊楼啊我的到看你来了但楼啊没去提吧我呢楼没那么的那么多啊到有个人钱啊就多了我不用了家里呢而且这家没有那么的阿楼啊这些人那样那样的嘛特别的楼给家呀的这个没有啊估计没有那么多啊这个屋里变成人的八代比较老啊我妈的不如表面说都要看看小钱我老啊那么看那个就能够老啊不如表面说这包不住我的就能够让人家就能够去打吧就能够去打吧那么你们去地步就能听就能够比如你路过你在顶上说要的用几地的就能够就能够得了然后你说要的我呢那你可以上八代比较တမတော်ကျွန်တော်နားမလည်နိုင်ဘာကြောင့်မို့လို့တို့ရဲ့အခန်းကဏ္ဍရှော့ချမှာဟိုမလိုလားတာလေလောကအထိမခံတာလေအဲ့ဒါကိုကျွန်တော်ဘယ်လိုပြောနားမလည်နိုင်မို့တမတော်ပေါ့ကိုကျွန်တော်
ပြောနေ
တာကတော့အဲ့ဒါပဲခင်ဗျဟုတ်
ကျေးဇူးတင်ပါတယ်ဦးတင်စောမြင့်နောက်ဒုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ကနေဒါကဦးညွန့်လှပါဦးညွန့်လားလုံရင်တို့ရှင်ဆွေးနွေးလို့ရပါခင်ဗျ
ဟုတ်ကဲ့ခင်ဗျအခုလက်တော်ပြုလုပ်နေတဲ့ပြည်တော်စုလွတ်တော်စီဝေးပေါ်မှာအခြေခံပြီးတော့ပြောရရင်တိုက်ရဲ့သဘောထားကမူလပုံစံမပြည့်ခေါရိုးချိုးနေတဲ့ဆရာနာရှင်တီမြဲကိုအခြေခံပြီးတော့အသက်တွင်းဖို့ချိုးစားနေတယ်လို့မြင်ရပါတယ်။နောက်ပြုမှုဆက်ဆံပြောဆိုမှုတွေကလည်းဂုံတိုက်ခါမဲလွန်တာကိုတွေ့မြင်နေရပါတယ်။ချိန်ချောက်မှုတွေကိုလည်းတွေ့နေရပါတယ်။ဒါဟာကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကြောင့်တက်ကိုပြောချင်တာကခမားတို့တိုင်းပြည်ပြည်သူလူထုကိုမျက်နှာမူပြီးတိုင်းပြည်အကျိုးကိုဆောင်ရွက်ချင်ကြတယ်ဆိုရင်နံပါတ်၄တိုင်းပြည်ကိုဘယ်လိုမှအကျိုးမပြုနိုင်တဲ့၎င်းရှိဖွဲ့စည်းပုံမှာပါတဲ့နီးလမ်းမကျတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းဖို့လက်ခံဖို့လိုပါတယ
်။ Okay.
နံပါတ်2အနေနဲ့တပ်အနေနဲ့တပ်ထဲမှာလွတ်တော်မှာတရားနီးလမ်းမကျတဲ့ပါဝင်ပတ်သက်နေတဲ့25ရာနှုန်းကိုလည်းကြုံသိမ်းဖို့လိုပါတယ်။
Okay.
နံပါတ်3အနေနဲ့တပ်အနေနဲ့ကိုယ့်ကိုယ်ကိုယုံကြည်ရဆိုရင်တော်နီလန်းတကြရွေးကောက်ပွဲကိုဝင်ပြီးပြည်သူဆန္ဒခံယူပြီးအမတ်နေရာတွေရအောင်ကြိုးစားကြပါဗျာ။အ
ဲကြောင
့်မို့ကျွန်တော်နောက်ဆုံးပြောချင်တာကဗိုလ်ချုပ်အောင်ဆန်းပြောတဲ့မိန်ကောင်းရပြောရရင်စစ်သားမှစစ်သားဆိုတဲ့အယူအဆအတွေးကိုပြောင်းဖို့လိုတယ်။တိုင်းပြည်ကိုချစ်ကြတဲ့အထက်မှာစစ်သားမဟုတ်တဲ့ပြည်သူတွေလည်းတိုင်းပြည်ကိုချစ်ကြတဲ့လေးစားဖို့ချစ်ကြတဲ့ဆိုတာကိုသိထားဖို့လိုတယ်လို့တမတော်ကြီးကိုပြောချင်ပါတယ
်။ဟုတ်ကဲ့ဦးညိုလာကျေးဇူးအများကြီးတင်ပါတယ်ဆိုတော့မဆုမွင်ရေကျွန်တော်တို့အီးမေးလ်ကနေပြီးပြီးတော့ဆွေးနွေးထားတယ်။မောင်ဒတ်တနအီးမေးလ်ကလည်းရှိပါတယ်ဆိုတော့အချုပ်လေးချင်းနဲ့ပြောပြပါခင်ဗျာ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့စစ်ကောင်းဆောင်တွေအနေနဲ့အမျိုးသားပြန်လည်ခြင်းကြားစေရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအမှန်တကယ်လိုလားတယ်ပြည်တွင်းငြိမ်းချမ်းရေးကိုလိုလားတယ်ပြည်သူ့ဆန္ဒတွေကိုလေးစားတယ်နိုင်ငံတကာနဲ့ပြည်ထနာတွေကိုပူးပေါင်းဖြေရှင်းလိုတယ်ဆိုရင်လွှတ်တော်တွေထဲကပြည်သူကိုယ်စားလှယ်မဟုတ်တဲ့တမတ်သားတွေအားလုံးကိုခေါ်ထုတ်သွားတင်တယ်လို့ယူဆမိပါတယ်ဒါမှလည်းတိုင်းပြည်တည်ငြိမ်ဖွံ့ဖြိုးမှုအတွက်စစ်ကောင်းဆောင်တွေဘက်ကရက်တီတင်တဲ့အကောင်းဆုံးလုပ်ရက်ပဲလို့ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်။
ဟောင်းတက်တနအမေရိကန်ပြည်တော်စုကပြပထားတဲ့မှတ်ချက်ပါဆိုတော့တော်တော်လေးကြိုးစားခင်ဗျာပြီးခဲ့တဲ့ဆွေးနွေးတဲ့ရက်တွေအတွင်းမှာပေါ့နော်တစ်ဖက်ကကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ကဒီဆွေးနွေးကန်းကအဓိကကတော့တက်မတော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့အဓိကဦးတည်ပြီးဆွေးနွေးတဲ့ကန်းကဏ္ဍဖြစ်ပါတယ်ကျွန်တော်တို့ရှေ့ရင်းရင်ဆွေးနွေးခဲ့တွေပါလဲ NLD ပါတီဘက်ကတင်တဲ့ကိစ္စအောင်မြင်နိုင်မှာမလားဆိုတာတွေစသည်အပြင်ကျွန်တော်တို့ဆွေးနွေးခဲ့တာတွေရှိပါတယ်ဒီကနေ့ဆွေးနွေးတဲ့ခေါင်းစဉ်ကတော့အဓိကတက်မတော်နေနဲ့ဘယ်လိုရက်တွေလှုပ်ဆောင်ပြောဆိုသင့်တယ်လဲဆိုတာပါဆိုတော့ပြီးခဲ့တဲ့ရက်ပိုင်းဆွေးနွေးမှုတွေမှာဒီတက်မတော်ဘက်ကကိုယ်စားလှယ်တချို့ပေါ့လေကိုယ်စားလှယ်အကုန်လုံးမဟုတ်ပါဘူးတချို့ရဲ့ဆွေးနွေးမှုတွေကပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့ဒါပေမဲ့တမ်းမတော်သားကိုယ်စားလှယ်တိုင်းတော့မဟုတ်ဘူးလို့ကျွန်တော်သတိထားမိပါတယ်တော်တော်လောက်ကြောစောရဘယ်လိုမြင်ပြလဲ
အော်ဟုတ်ပါတယ်အခုဒီလိုကျမတို့ဗမာပြည်သူတွေတိုက်နေတာစစ်အာဏာရှင်စနစ်ကိုပဲတိုက်နေတာပါတမ်းမတော်ကြီးတရားလုံးကိုတိုက်နေတာမဟုတ်ပါဘူးဗမာပြည်သူတွေက Tamaro ha, tamaro ni amani, pido tamaro lungang loi, chijamaba. No, tau shau le, bama bidure ha, di tamaro ne patelu, ho, kunizia si kuni, tau kanzia si tau kan, loke jarari, bama yi paragari si bale. Majaita ga, si ana shen seniku majaita ba. Asaza ya ya, nangan yi ya, no, si yi ya, epirome, nangan yi ya, si wa yi ya, te si yu tare, quintugan. Lonely Kesari with Majera. The Gelo, the Tamaroa, Tunia, Netu, Tue, Lakawe, Yue, Pabe, Lopabe, Solushi, Pizulua, Tokamama. Ero Jamaro, Pama Pizuri, Along, a tiny, a Seneku, a tiny, a baby, Mamma, type.
Okay.
Descent Anashin Seneha, Pama Piz Viloma, Shide, Aku, Doka, Along, Tuelara, Set Anashin Seneca, Tuelara, Pizurima, Tamaro, Doka, Penila, Pit. Ero Set Anashin Seneca. Kamia, but the long chama dore lusam, she way to get tape set anashin, you did up blues at the same
quality.
Ouchie, ye body, sa soon be massaded with Nyaji, and a tamaro de male, no dilu, on impunity, no, but they are a queen who can be lonely. Majaita Shimaba, who the near time up chate at Pimu Vejibo, no, damn you up, Mati, my Pimala, Lulu, and my Pion. Ero, Jamaro, Nayani, the who he way jacka, the set anashin, sending.
ใจเตลูดิตําโรเรมาเลยชินไหมาเลยไอ้อะไรหูว่าแพ้ปีซีงบีตับปองสุตุกลุกิเสอานาชินสนิทกูกาเวทาเดที่ท่านท่องเช่นพวยซีบงพิมพ์โจซาเมลุทํามาเลย
โอเคจาวยุทธ์จาวยุทธ์ว่าลุตอกุสเลห้องเลยဖြစ်တော့ลุตอกุสเลบัวรุงก็เลยไปบินโยบินพิเศษเนเน่เมียสุตุลูตักกุสเลนี่ทีด้วยပြောสุดาฤทธิ์ขึ้นมาเลยจนทํามาเลยสอจนคูมะชินมาชินน่ะน้ําไม่เลยราบ่เนาะดิตักกุสเลฤทธิ์อุมาปีเกเรสุนิเรสุนิชัดเช่นแม้ตัวอินพรอมตูบ
အားလုံးတပြေးညီပေါ့နော်ဟိုရက်တီပြောဆိုလုတ်ကန်ရမယ်ဟိုဟိုမူပေါင်းလူမျိုးချပေးထားတာရှိတယ်လို့ဆရာဦးတွန်းပြောလို့ရတာ
အဲ့ဒါလို့တော့မရှိဘူးဗျဒီလိုဟိုကျွန်တော်ပထမအကြိမ်တော်တော်ကာလမှာသတိထားမိတာကပထမပိုင်းမှာတော့လုံးဝသူတို့ရှင်းလို့တာမရှိဘူးပေါ့နော်နောက်ပိုင်းနည်းနည်းတော်တော်ထဲမှာရှင်းလို့တာတွေဥရေရိုးရိုးဥပဒေတွေပြထားတဲ့အခါမှာကျွန်တော်ရှင်းလို့ကွင့်နေပြင်ဆင်ချက်အဆိုပြင်ကွင့်နေအဲ့လိုရှိတယ်အဲ့လိုရှိတဲ့အခါမှာအချို့တန်းတဲ့ဓာတ်ရိုက်ပတ်သက်တဲ့ကျွန်တော်ပညာရေးဆိုင်ရာဥပဒေတို့ဟိုရက်ကြီးအုပ်ချုပ်ရေးဥပဒေတို့အဲ့အမျိုးလေးတွေတင်တဲ့အခါမှာအဲသူတို့တမောတာအရာရှိတချို့ဟာအကိုကြတချို့ဟာလွတ်လပ်လပ်အပြင်းပြင်းပြတင်တာမျိုးတွေရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့လိုတင်လာတဲ့ဟာကအဲတက္ကိုင်ညာဒီတောင်ကြီးအဖွဲ့ကြီးကအထူးသဖြင့်တော့ဟိုကာဝေးပြည်ရေးဝင်ကြီးတို့ဘာလို့ကတင်တဲ့ဥပဒေကြမ်းဖြစ်နေတဲ့အခါမှာအဲ့မှာနည်းနည်း against တာပေါ့ဒ
ီ
ဟိုကြီးတင်လိုက်တဲ့ဟာကို against တဲ့အခါကျတော့အဲနောက်ပိုင်းမှာအဲ့ဒီလိုဟိုဒီရှင်မျိုးကိုပြင်ဆင်ဖို့ပြင်ဆင်ရဲ့အဆိုအဆိုပြုတာတွေဒီလိုခွင့်မပြုတော့ဘူးလို့ကျွန်တော်သတိထားမိတယ
်အ
တန်တိတ်သွားတာပေါ့
ဟုတ်ကဲ့
ဆိုတော့အခုလိုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမျိုးကြတဲ့အခါကျတော့သူတို့တွေကအားလုံးဒီရင်ထဲမှာခံစားချက်ကအာတူတယ်တူကြတယ်တူကြတော့ဒီအပေါ်မှာကြတဲ့အခါကျတော့သူတို့တက်တာထင်းထုတ်ထားပုံမရဘူးဒါတော့လွတ်လပ်လပ်သူတို့စိတ်ထဲမှာရှိတဲ့အတိုင်းခံစားချက်အတိုင
်း
ဒီပေါက်ကွဲတာမျိုးဒါမှမဟုတ်ဖပြောတာမျိုး
ဟို
အတူထားပုံရတယ်ပြောချင်တာကစိတ်ချတယ်ပေါ့ဒါမျိုးစိတ်ချမှာတော့ပြောကြသူမျိုးကြပေါ့နော
်ဟုတ်ကဲ့
အဲ့ဒါလို့ကျွန်တော်ခံစားမိပါတ
ယ်ဟုတ်ကဲ့ခင်ဗျတိုက်ဆွေးနွေးမယ်တော့တော်ရရှင်တွေဖိတ်ခေါ်ပါမယ်တယောက်ကအမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာနေတဲ့ကိုမင်းဝေပါကိုမင်းဝေလူရေးတို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောရကြားရတာခင်ဗျာ
ကြားပါတယ
်ဆောင်းရှစ်ဖို့ပစ္စည်းပုံကိုကာကွယ်တယ်ဆိုရင်ဘေးပုံမှတွေကိုမပင်နဲ့ဘေးဟာတွေကိုမပင်နဲ့လို့စစ်တပ်ကအေးရန်ပြောနေတယ်။အဲ့ဒါတွေကိုကျွန်တော်တို့ကကန့်တတ်လိုက်မယ်ဆိုလို့ရှိရင်တောင်းအစိမ်းကြီးတစ်ခုလုံးဖြစ်သွားမယ်။အဲ့တော့အဲ့ဒီအစိမ်းကြီးကိုကျွန်တော်တို့ဖြောက်ရင်လည်းမကြိုက်ဘူး။မဖြောက်ရင်လည်းမကြိုက်ဘူး။ဟိုဟာပြောရင်လည်းမကြိုက်ဘူး။ဒီဟာပြောရင်လည်းမကြိုက်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်အာဏာပြုဖို့အတွက်ဒီလွတ်တော်သေးကိုရောက်တဲ့လူကြီးကလူတွေကိုဘာလုပ်မှာလဲ။အဲ့တော့ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်အဲ့ဒီလွတ်တော်ထဲကလူကြီးတွေပြောတဲ့စကားကိုနားထောင်နေချင်တယ်အလုပ်လုပ်စီရှိတ
ယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမင်းဝေနောက်တစ်ယောက်ဆက်တဲ့ဖိတ်ခေါ်ပါမယ်ရခိုင်ပြည်နယ်တန်တွဲမြို့မှာရှိနေတဲ့ဦးစိုးဝေပါဦးစိုးဝေလူရင်းတို့ရှင်ဆွေးနွေးလို့ရပါခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အခုပင်နေဆွေးနွေးသွားတာလည်းကဒေါက်တာဆာကျော်စောပြောတော့တဲ့အချက်အလက်တွေကိုကျွန်တော်အပြည့်အဝသဘောတူပါတယ်အဲ့ဒါပြီးတော့ဟိုဒီဘောဆက်တော့ကိုယ်စလဲအဟောင်းပြောသွားတာတကယ်တော့တော့ကျွန်တော်သဘောမကျတာအချက်ကလေးကိုကျွန်တော်ဆွေးနွေးပါမယ်ဥမာတက်မတော်ဒါဆက်တော့ကိုယ်စလဲတွေကသူတို့စိတ်ခံစားမှုနဲ့အစ်တော်တွေမှာကောက်ကွက်ပြောဆိုနေကြတယ်ပေါ့ဆိုတာကိုတော့ကျွန်တော်လက်မခံပါဘူးသူတို့တက်မတော်ဒါဆက်တော့ကိုယ်စလဲတွေကစိတ်ခံစားမှုနဲ့သူတို့ကောက်ကွက်ပြောဆိုနေတာမဟုတ်ပါဘူးအမိတ်နဲ့သူတို့ပြောဆိုနေတာပါတက်ဆိုတာကဘယ်နိုင်ငံမြစ်တီနိုင်ငံမှာမဆိုပေါ့နော်တက်ဆိုတာအမိတ်နဲ့တွားရတယ်ဘာကြောင့်လဲဆိုလို့ရှိရင်လူတက်တဲ့နေကြီးကိုအင်ဂျီရဲ့လူအချင်းအရာပေးရတဲ့အခါမှာအမိတ်နာကတတ်လို့လို့တယ်သို့တော့ဒီမိုကရေစီဆိုတာကဒီခေတ်ကျွန်တော်တို့မြန်မာနိုင်ငံမှာတွားနေတဲ့ဒီမိုကရေစီဆိုတာကဘူဝါဒဘူဝါဒဆိုများတဲ့အတွေ့အမြင်တွေကိုအင်ဂျီအရေးရှိတဲ့ကိုဝိုင်းဝန်းဆွေးနွေးပြီးအဖြေရှာပြီးတော့မှအကောင်းဆုံးကိုမှကျွန်တော်တို့ကဒါကိုဟိုရှေ့ရှုပြီးတန်းကြီးတွေရှေ့ရှုပြီးတွားကြတာပါ
ဟုတ်ကဲ
့ဟိုတက်မှကြတော့ဒီဘူဝါဒကိုလက်မခံပါဘူးအမိတ်နဲ့တွားတာဖြစ်တယ
်။
ဥပမာဗျာကျွန်တော်တို့ငငယ်တော့ဖတ်ပြတဲ့စာအုပ်တွေမှာပြောမယ်ဆိုရင်အမေရိကန်စစ်တမ်းတယောက်ဒုတိယကမ္ဘာစစ်မှာအမေရိကန်စစ်တမ်းတယောက်ကိုစိတ်ပညာရှင်တွေတုတ္တနာလုပ်ချင်လို့အဖိုးကြီးကကျေဥ်ချင်းနှချင်းဝယ်ပြီးအိတ်အကြမ်းမှာဆက်ခရာတွတ်လိုက်တဲ့အမှာကျေဥ်ချင်းနှချင်းကိုလွှတ်ချပြီးတတိဆန်သားဖြစ်နေတယ်တဲ့။ဒါကြောင့်မို့လို့တက်မလို့သားတွေဒီအမိတ်နဲ့ခက်တဲ့တက်မလို့ဖြစ်ဖို့လိုတယ်။ဒါကြောင့်မို့လို့တက်မလို့သားတွေဆက်ဆက်ချင်းအနာတင်ခဲ့တဲ့ဘုရားမှုကြီးစုံမပြောခဲ့တယ်လို့စတန်မရဟုတ်ပြန်မှုအချိန်ရောက်ပြီလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ဦးဆိုပြီနောက်တစ်ယောက်က
ဟုတ်ကဲ့
ရန်ကုန်မြို့ကဆလိုင်းပွေကုန်းမှာဆလိုင်းပွေကုန်းဆွေးနွေးလို့ရပါပြီလူဝင်တူရှင
်ဟုတ်ကဲ့ဟိုကကျွန်တော်တို့ကတက်မတော်ကပြောတဲ့ဥစ္စာကတော့တက်ရဲ့သဘောထားလားသူတို့ရဲ့သဘောထားလားသူတို့ကတော့တို့မပြီးတော့ပြောရခက်တယ်ဆိုတော့ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကလေးကတက်သဘောထားဖြစ်နေဆိုရင်တော့ကျွန်တော်တို့အခုကျွန်တော်တို့ဥချောင်းကကုမီလေးရှိသေးတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်အတွေ့တော့တော်ခံစားခဲ့တယ်။ကုမီဆိုတော့ကျွန်တော်တို့တော်ရှိပြသွားပြီ။အဲ့တော့တို့ဒီဆက်ချစ်တော့မပြေရမထင်ရတဲ့ဥစ္စာကုမီလေးရှိသေးတယ်ဆိုရင်ကျွန်တော်တို့ကမလုပ်ရတော့ပါလဲ။ကျွန်တော်တို့ကုမီကိုကျွန်တော်တို့ဒီလူဖြစ်နဲ့ညှပ်ထားလိုက်ပြီ။ပြင်ပေးပါဆိုလို့မပြင်ထင်လို့ဆိုရင်တော့ကျွန်တော်တို့ကဘယ်လိုလာပြင်ရမှာလဲ။လူဖြစ်နဲ့လာပြင်ရမှာလား။
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ပြင်ပေးချင်လို့ဆိုရင်တော့ကျွန်တော်တို့ဘာလို့ရမလဲဆိုတော့တက်ဖို့မင်းချင်ပါတယ်လို
့ဟုတ်ကဲ့ပါဆလိုင်းကျေးဇူးတင်ပါတယ်နောက်တစ်ယောက်ကထိုင်းနိုင်ငံကကိုတိလဲမှုပါကိုတိလဲမှုလူရင်းတို့ရှင်ဆွေးနွေးပါခင်ဗျာကိုတိလဲမှုရှိပါလ
ားတို့ကဖြတ်စစ်စင်ငါမှုတို့အသက်နဲ့လေးပါကွာမျိုးတို့ပြောလာကြီးတာဖြစ်နေပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ကျွန်တော်တို့တိုင်းသားအခွင့်အရေးတိုင်းသားခေါင်းဆောင်တွေကဘယ်လိုသဘောထားရှိတယ်လဲဆိုတော့သူအနေနဲ့အတေချာစဉ်းစားဖို့တော့ဖေဖေဆိုတော့သူတို့အနာဝင်ကြီးဖြစ်ပါတဲ့အတွက်သူတို့အနေနဲ့အချင်းရဲ့တိုင်းမျိုးတော့ခုခုအများဆုံးလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ကိုတိလဲမှုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ချိန်နေနေရှိပါတယ်ကိုလမောင်နောက်တစ်ယောက်ထပ်ပြီးတော့တခါလေးတင်လိုက်ပါမယ်ကိုလမောင်ဆွေးနွေးပ
ါဟောဒီလိုပါဗျာဟောဟိုအခုပြောသွားတာတွေကဒီတက်နဲ့ပတ်သက်ပြီးတော့ပြောသွားဆိုတော့အမှန်ပါပဲကောင်းပါတယ်ကျွန်တော်အနေနဲ့ကတော့သူတို့ရှင်းရှင်းပြောရရင်ဥယျာဉ်ထွန်းတစ်ခါရေးပြီးပါတယ်ဟလားငါတမတော်အခန်းကဏ္ဍဟောအခန်းခုနဲ့ဒီ၃နှစ်ကြောင်းလည်းရေးပြီးပါတယ်ဒါကတော့အရှင်မပြောတော့ပါဘူးဟောခုပြောချင်တာကတော့ဒီ1792ပေါ့နော်1792ကစပြီးတော့1792ရဲ့အပိုက်လေးမှာငောင်လာမဲ့ဥဆောင်မှုခန်းကဏ္ဍမှာတမတော်ပါရမယ်ဆိုပြီးတော့လှုပ်လာတာအခုပါလာတာပေါ့ဗျာအဲ့တော့ဦးတတ်ထဲကလည်းတက်မှာလည်းဟိုပြဿနာကျွန်တော်ပြီးခဲ့တဲ့ပတ်လည်းပြောပါတယ်အဲကာချုပ်ကဟိုအစ်စ်ခန့်ထားဖို့ကာချုပ်ကမရှိဘူးဆိုတာအရေးချင်းမပြည့်ဘူးလို့သူကပြောတဲ့အခါမှာဟာဆိုတော့တကယ်တော့အရေးချင်းမပြည့်ဘူးကမဟုတ်ကြဟိုသူတို့ယုံကြည်မှုမရှိတာအခုလောတဲ့ထိုင်နေတဲ့20ရာခိုင်25ရာခိုင်နှုန်းဦးမယ်တက်ထဲမှာယုံကြည်မှုမရှိဘူးဆိုတာကိုကျွန်တော်တို့ကသတင်းရထားပြီးဒါကြောင့်လည်းသူဟိုလူတွေခဏခဏချိန်နေရတယ်ကျွန်တော်စိတ်ကူးရတာမဟုတ်ပါဘူ
း
တကယ်တကယ်ခုနှစ်ဖြစ်လာရင်တက်ကနေပြီးတော့အဲ့လိုကွဲထွက်လာမဲ့လူတွေရှိနေပါတယ်ဒါကြောင့်လည်းတခြားခြားသောတက်ကဟိုဟိုနင်းပေါ့ဟိုနင်းအရာရှိအရာကချက်တာတာကျွန်တော်ပြောရင်ကိုယ်ကပြော88မျိုးသက်တည်းသက်သားတွေပေါ့ဗျာအခုဆိုဗမူကြီးဗိုလ်ချုပ်ဗမူချုပ်တွေဖြစ်နေကြပြီသူတို့တွေကပါလာမယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ကုလမောင်ကျေးဇူးတင်ပါတယ်ဆိုတော့နန်းလောင်ရေဦးကျော်စံအောင်ပို့တဲ့မှတ်ချက်လေးပြောပြပါဦ
းဟုတ်ကဲ့ပါရှင်ပြည်ထောင်စုလွှတ်တော်ထဲမှာတဲ့2008ဥပဒေကိုပြုတ်ပြင်ဖို့ဆွေးနွေးနေကြတာမှာတက်မတော်သားကိုယ်စားလှယ်တွေကတသွေးတတန်တမိတ်နဲ့တက်မတော်သားတွေတက်မတော်ထောက်ခံသူတွေကစီလုံးညင်ညွတ်ကြောင်ပြသပြီးတော့လွှတ်တော်ထဲမှာဟစ်အော်မာမာနာပါအထီးမခံကန့်ကွက်နေကြတာကြားတော့အင်မတန်မှအယုတ်ဆိုအကြီးတန်လာပါတယ်တဲ့တမိုင်းမှတ်တမ်းဆိုအချိန်ချင်းဝင်လာပြီးတော့ကဘာကတရားစွဲဆိုသည့်အထိဖြစ်လာ
လူတစုကြောင့်ပြည်တော်စုတိုင်းရင်သာစုပေါင်းနေထိုင်ရမြန်မာနိုင်ငံတစ်ခုလုံးထိခိုက်လာပြီးတော့မျက်နာငယ်လာရပါတယ်တဲ့မြန်မာနိုင်ငံလည်းဒီလိုမျိုးလူတစုတဲတာပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပါသလားတဲ့သူတို့ရဲ့အဖို့အဖွားတွေဆရာသမားတွေကပဲအမွေပေးထားခဲ့တာများထင်နေသလားဆိုပြီးတော့ရေးထားပါတယ်ရှင်တော်တော်လားကြောကြောခင်ဗျာကျွန်တော်တို့တော်တော်လားကြောကြောနဲ့ဆရာဦးရထွန်းနဲ့တမနေ့တမနေ့ခွဲလောက်
เออมามาดิเฉยๆอ่ะตรุอควินกองอนีเนี่ยอยู่နိုင်มามาดิทีนี้อ่ะมาจม้าตําหรอไส้กองสีนากองเนี่ยทောက်ปะจันน่ะตะคูสิบาเลยเออบะมาปี่ดูเนี่ยตําหรอโกจ้าลาบีနိုင်ငံရေးစင်မြင်ကအခွင့်ရရင်ရတယ်လို့ဖယ်ထုတ်နေတာ1988မှာလဲဆိုတဲ့ဒီမျိုးကိုဖယ်ချပလိုက်တာပဲเนาะ1990อ่ะ
ไอ้มาแล้วตัสัญญาตัวละเว้ยเออ88มาแล้วตูเออเปิโลคอมเออ1990นี่ป่ะเออ1990อ่ะชื่อเออ1990อ่ะ88มาทะละตัวเลยเนาะ1990อ่ะโกเซมาตัสัญญาตัวเลยเอ๊ะณท้องเนี่ยสังงามาจังจังไห่พลบิวยีตัวเลยอะคูแล้วเค้าเนี่ยเอเนอร์ดีไนมันไนเนาะจม้ามาเปียวไห่ไม่เปจาละก็တော့ไอ้สะตัดเนี่ยปัดแต่ยาปัดแต่จองดีกว่า ပြည်သူလူထုကဘယ်တော့မှမဲပေးမှာမဟုတ်ဘူးဒါကိုသင်္ကားစာယူပါဗမာတပ်မတော်နေနဲ့ပြည်သူလူထုကတပ်မတော်ဟာတပ်မတော်နေရာမှာနေရင်သူတို့ခေါင်းပေါ်တင်ထားမှာပါသို့တော့အဲ့လိုမနေဘဲနဲ့ဟုတ်လားနိုင်ငံရေးမှာစီးပွားရေးမှာနေရာတကာမှာအခွင့်အထူးတွေဝင်ယူခြင်းလို့တော့မရပါဘူးအထူးသဖြင့်ဒီခက်ကအဆအဆအရာရာပွင့်လင်းလာပြီးတော့ဘာမှမဆိုမြင်နိုင်တွေ့နိုင်တဲ့ကာလဟုတ်လားဟိုတုန်းကခင်ဗျာဦးသိန် ตนไหนงานลงปอกปอกย้ายตัวไปตรุตรุลุลุลุมาย่าโรโอเคเดี๋ยวเป็นงานสายอยู่พี่รอไอ้นอกสุดอ่ะสุ่ยตรุด้วยอกองซงฉินนี่ลูกจิมาเถอะโอเคเสี่ยวเย่ตรุมินิเวลเอาเนาะสุ่ยอุชุลิเปียวบักนะอ๋อโอเคเนี่ยดีทีนี้ก็ตําบรอนี่เนี่ยดีไอ้นี่มามาเปียวเปียงๆเนี่ยตรุก้านดีบ่เซนาท่าเลยสุดแล้วอาจารย์ก็จับมาเลยลูก
เดี๋ยวเราตัวนี้เนี่ยพอเปียเจ๊กก็ไปดีอ๋อที่ทางนั้นเลยดีกว่าทางนั้นเลยดีที่ทางการเจ๊ดูมันเท่ไหร่มีส่วนเชื่อเนาะดีพอเปียเจ๊ดีอ่ะดีดีดีเรื่องมาดีดีดีเรื่องมาปูชัวด้วยเนี่ยนะบ่โอเคว่าเสี่ยวเย่ตัวเป็นในส่วนนี้เดี๋ยวเราจะเสี่ยวเย่ตัวได้บอกว่าส่วนนี้ดูน่าเสียดูตัวเราเชื่อลงทุกเบจจุดมาเลยนอร์บะดินเดียดีเช่นที่นี่มาอย่าสงสารบอกเนี่ย
ซีซั่นที่สามดูโคจรจอดได้ในทวิตฮัลโหลดูโคยานายดูทินสับเบกเร่สนิยนาเดลีไลส์สุนิกังกูน่าสิงเกียร์อาพิบาลเชนคู่ซีซั่นที่สองตะเขมาร์ดน่าสงสารที่ยินจงนั่นลองเดลี่พิบยาปีวาเชน
โควิด-19ตัวจานิมารอนอุทัศน์คุณนายงูทับปีรอกุเซลาร์เอ็ดวายโยกาคุเซปยามบามูอันเยโกอัตุสัวร์เอ็มยังส่งเสียงเพื่อกบ้าจามายเอพวยซีดิบลูชูกาตมาลายปาร์เอ็มเม็กซิโกไนจีเรียนิวซีแลนด์ลิทัวเนียบิลารุสอาซาไบจานเนอไอซ์แลนด์โนมาโควิด-19ตัวชิจังตับจานิมาตินทบยังเครือเอ็ดวายคุสวยโยกาคุเซปยานันเอ็งงามช่องเซนิบาชิตัวบิพิบาร์เอ็ม อเมริกันปีรองสุนัยตาลีบันดับวงพยาจะไม่เว้นยังยังจะบอกตัวสาเหตุยากูการนั่งกันดูความยุ่งมากที่เนี่ยเรื่องมาเยี่ยทุไลปะบีอคุโลอเมริกันเนี่ยตาลีบันโอจ้ายังยังเรื่องมาเยี่ยทุไลแต่ตัวเสียชินเนี่ยจะอัฟกันเสบไปส่งตัดเสียมาพิบิโรอเมริกันตับเพื่อรีโกเลอัฟกันกันเนี่ยจะเปลี่ยนเปลี่ยนยุติในมาพิบาร์เออเมริกันเนี่ยลำเอ็ดต้องลากันเลยล่ะจวนตับเพื่อเวียกูแต่ต้องต้องทำงานในชีวิตของชาวที่ชอบชาติมาพิบิโรจะเนี่ยตับเพื่อเวียอารมณ์ร้อน ရွေးချယ်ခံလိုက်ပါတယ်။ဘတ်ဆူဒါပါတီဥက္ကဋ္ဌလည်းဖြစ်တဲ့မူဟီဒင်ကိုလွတ်တော်အများစုကထောက်ခံနိုင်ရရှိတယ်လို့လည်းပြင်ကပြောဆိုခဲ့တာပါ။ဝန်ကြီးချုပ်အောင်မဟာတရားကသူရထူဆက်ကမဲ့တဲ့အဖြစ်အနွာအိဗရာဟင်ကိုရထားခဲ့ရကအနာအိဗရာဟင်ကိုအနာလွဲမပေးအောင်အစိုးရတိဖွဲ့ဖို့ဝန်ကြီးချုပ်မဟာတရားနဲ့အတိုက်ခံမူညချုပ်မဟာတရားရဲ့ပါတီနဲ့အတိုက်ခံဖွဲ့တွေကတချို့ကြဆွေးနွေးမှုတွေနောက်ပိုင်းဝန်ကြီးချုပ်ရထူကနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dexter Wirewet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီတိကျချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစမြော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.